Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇူလိုင်လ2ရက်နေ့တနင်္ဂနွေနေ့မနက်ဖြန်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။နော်ကဇော်မိုးကြော်ပါခင်ဗျာဒီကနေ့မနေ့ဖက်တန်လွဲ့အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်ပါရှင်ကျွန်မခင်မြတ်တက်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကြော်နဲ့ပဲသူပြောပြပေးမှာပါဒေါန်ဆန်းစုကြည်ရဲ့အမှုအတွက်အယူခံချမ်းသာမှုတွေကိုရှေ့သတင်းပတ်ဇူလိုင်5ရက်နေ့မှာပြန်ပြီးစတင်တော့မှာဖြစ်ပါတယ်အိန္ဒိယမြန်မာနှစ်နိုင်ငံနေဆက်လုံခြုံရေးကိစ္စတွေဆွေးနွေးခဲ့ကြပါတယ်ရုရှားကျေးစားတပ်ဖွဲ့လက်နက်ကိုင်ပုံကံမှုဟာရုရှားအစိုးရကိုအကြက်တဲဖြစ်စေတယ်လို့အမေရိကန်ဆရာကြီးအကြီးအကဲကပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုစုံမှုကြော်ရ
င်ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုထူးခြားတဲ့သတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ
်တိုင်းရင်းသားတွေရဲ့ဒန်းလူကြီးနဲ့ကိုပိုင်ပြားရန်ခွင့်ဆုံးရှုံးတဲ့ပြဿနာတွေဆိုတာကိုကျွန်တော်ပြည်သူအားလုံးကအထူးအပြုလက်ခံကြဖို့ရည်ကြီးပါတယ်ဒါဟုတ်တာစီပိတ်ပင်နေတဲ့ဘုံရန်သူကိုကျွန်တော်တို့ကအားလုံးစုပေါင်းပြီးတိုက်ပွဲဝင်ဆောင်ကြဖို့
မြန်မာဒီမိုကရေစီအရေးနဲ့ပတ်သက်လို့ဆွေးနွေးထားတဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာအပြည့်အစုံကိုမကြာမီပဲနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ဒို့အတန်အာရှနိုင်ငံရေးလေယာစီးပွားသတင်းများပုရိယာဒီနဲ့အနာဂတ်ကမ္ဘာအစတဲ့အဖတ်စင်ကာရတွေကိုဇက်လိုက်ထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပါမယ
်။ထောင်ဒဏ်33နှစ်ချမှတ်တာခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြန်လည်လျှောက်ထားမှုတွေကိုဒီဇူလိုင်လရင်းကြားနာမယ့်အစီအစဉ်ကိုနေပြည်တော်အထူးတရားရုံးကထုတ်ပြန်ခဲ့တယ်လို့အမှုမှလိုက်ပါဆောင်ရွက်ပေးနေသူတွေကစနေနေ့မှာပြောပါတယ်။မနေ့ကစက်တင်ဘာမှာထောင်ဒဏ်30နှစ်ပြည်တန်ချခဲ့တဲ့ရွေးကောက်ပွဲမဲမသမာမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေချိုးဖောက်မှုဆွဲချက်နှစ်ခုအတွက်ဇူလိုင်5ရက်ဗုဒ္ဓဟူးနေ့မှာကြားနာမှာဖြစ်ကြောင်းအမည်မဖော်လို့တဲ့တရားရေးတာဝန်ရှိသူနှုတ်ပြောကြချက်ကို AP သတင်းကဖော်ပြပါတယ်။2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒေါန်ဆန်းစုကြည်ကိုရင်းလူမှုနယ်ဆက်သွယ်ပြောကြားခွင့်မရတယ်လို့သူ့ရှေ့နေတွေဟာလည်း2021နှစ်ကုန်ပိုင်းလောက်ကစပြီးသတင်းဌာနတွေကိုပြောကြားခွင့်ပိတ်ပင်ခံရပါတယ်။ထောင်နဲ့ပြည်တန်း9နှစ်ချမှတ်တာခံရတဲ့ရဟန်းရင်ဝယ်ယူမှုအပါအဝင်အဂရီလိုက်စားမှုဆွဲချက်5ခုအတွက်ကြားနာဖို့ဇူလိုင်12ရက်ဗုဒ္ဓဟူးကိုတက်မှတ်ထားတဲ့ပြန်ဇူလိုင်17ရက်အင်ကာနေ့မှာတော့စကားပြောဆက်လက်ဝဲထားရှိမှုနဲ့ကိုရိုနာဗိုင်းရပ်စ်ကန့်သက်ချက်ချိုးဖောက်မှုအပါအဝင်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်တာတွေအတွက်ကြားနာဖို့ရည်တမှတ်ပါတယ်။ဒေါန်ဆန်းစုကြည်ရှင့်နေတွေကသူမပေါ်ဆွဲချက်တင်တဲ့ပတ်သက်ပြီးကနဦးယူခံဝင်မှုအားလုံးလိုလိုအပယ်ချခံပြီးဖြစ်ပါတယ်။ယူခံဝင်တဲ့ထက်ကအောက်ကြီးလိုက်စားမှု9မှုအတွက်တော့ဆုံးဖြတ်ချက်မချသေးပါဘူး။ဒေါန်ဆန်းစုကြည်ကိုစစ်ကောင်စီကအမှုပေါင်း19မှုနဲ့ထောင်ဒဏ်စုစုပေါင်း33နှစ်ချထားတာပါ။ရှင့်နေတွေရဲ့ယူခံဝင်မှုပြင်ဆင်မှုတွေကဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရတာအပါအဝင်ချမှတ်ထားတဲ့ကန့်သက်မှုတွေကြောင့်အခက်အခဲမျိုးမျိုးနဲ့ရင်ဆိုင်နေရပါတယ်။ဒီဇင်ဘာလမှာနောက်ဆုံးတွေ့ခွင့်ရခဲ့ခြင်းကဆက်ပြီးနောက်ထပ်တွေ့ဖို့၅ချိန်လျှောက်ထားခဲ့ပေမယ့်အခုထိတွေ့ခွင့်မရသေးတယ်လို့အကြောင်းပြန်လာလည်းမရှိသေးပါဘူး
။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနအတွင်းဝင်ဂီရီဒါ ရမိန်ဟာမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးအပါအဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တရားမဝင်ဖြတ်ကျော်မှုကိစ္စ၊မူရစေဝါနဲ့မောင်ခိုကုံကူးမှုကိစ္စတွေအပါအဝင်နှစ်နိုင်ငံနယ်စပ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကဒီကနေ့ဇူလိုင်လ2ရက်နေ့တနင်္ဂနွေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အတွင်းဝင်အရမိန်ဟာမြန်မာနိုင်ငံကိုဇွန်လ30ရက်နေ့ကနေဇူလိုင်လ1ရက်နေ့အထိတရားဝင်သွားရောက်ခဲ့တာဖြစ်ပြီးတစ်ဖက်နိုင်ငံအန်ဒီယားဖြစ်စင်မဲ့လောက်ရတဲ့အတွက်သက်ဆိုင်ရာနိုင်ငံနယ်နိမိတ်တွေကိုအသုံးချခွင့်မပြုဖို့နှစ်ဖက်စလုံးကထပ်မံအတည်ပြုကြတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီခီးစဉ်ကြောင့်အိန္ဒိယလုံခြုံရေးနဲ့ပတ်သက်တဲ့ကိစ္စရပ်တွေကိုတင်ပြခွင့်ရခဲ့တယ်လို့အိန္ဒိယသတင်းတွေမှာဖော်ပြထားပါတယ်။အိန္ဒိယနဲ့မြန်မာနိုင်ငံအကြားနှစ်နိုင်ငံနယ်နိမိတ်မိုင်းတစ်ထောင်ကျော်ထိစပ်နေတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်သမျှအခြေအနေတွေဟာအိန္ဒိယနယ်စပ်တွေကိုတိုက်ရိုက်သိမ်းရောက်မှုရှိတယ်လို့လည်းအိန္ဒိယကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသအတွင်းလူမျိုးရေးအထီးဂယုံတွေဖြစ်နေတယ်လို့မြန်မာနိုင်ငံမှာ2021ခုနှစ်စတက်ကအာဏာသိမ်းပြီးနောက်မြန်မာစစ်တပ်ရဲ့နှိမ်နှင်းမှုကြောင့်အိန္ဒိယအရှေ့မြောက်ဒေသအတွင်းခိုလုံနေတဲ့မြန်မာဒုက္ခသည်တွေလည်းထောင်ထဲချပြီးရှိပါတယ
်။အိန္ဒိယအရှေ့မြောက်ပိုင်းမနီပူပြည်နယ်ထဲမှာလည်းမေလ3ရက်နေ့ကစပြီးအဓိကုန်းဖြစ်ပွားနေရတဲ့ဂျက်ဒဘရီနေကတော့လူ2ဦးတည်းမနေတည်ဆုံးခဲ့တဲ့နောက်မှာဆန္ဒပြမှုတွေပိုတိုးလာခဲ့ပါတယ်။ပြည်နယ်ဝန်ကြီးချုပ်ဘရန်စင်းကတော့ မနီပူပြည်နယ်အတွင်းမှာအားနဲ့ဒေတာအားလုံးမှာလုံခြုံရေးနဲ့ရဲတွေချထားတယ်လို့ပြောပါတယ
်ကာကေအော်အဆမ်ရိုင်ဖယ်စ်ကာအာမီကာကာကေဆပ်ဘိုက်ကေ
ပြည်နယ်ဝန်ကြီးချုပ်ဟာမနီပူအစိုးရလုံခြုံရေးအကြံပေး Good Lab ဆင်းနဲ့ရောအာတန်ရိုင်ဖယ်တပ်ဖွဲ့နဲ့ပါအတူတူကဆွေးနွေးခဲ့ကြတာဖြစ်ပြီးလုံခြုံရေးအားနဲ့ဒေတာအားလုံးတွေရဲနဲ့လုံခြုံရေးတွေချထားတယ်လို့ပြောပါတယ်ကျေစပရီမနဲ့ဆန္ဒပြလူကိုစစ်တပ်ကမြေယိုပုံသုံးလူစုခွဲခဲ့တာပါနောက်ပိုင်းမှာဒီဖြုတ်ခွဲမှုအတွင်းတည်ဆုံမယ်လို့ယူဆသူတွေရဲ့အလောင်းတွေကိုတွေ့ခဲ့ရပါတယ်။အခင်းဖြစ်ပေါ်တဲ့ဟာရဒိုးရွာကလေးမှာလက်နက်ကင်ဆောင်ထားတဲ့တိုင်းနာအဖွဲ့တွေကရွာသားတွေနဲ့လုံခြုံရေးရဲတွေကိုပစ်ခတ်ခဲ့တာဖြစ်ပြီးအခုတည်ဆုံသူတွေဘသူဘဲဝါဆိုတာနဲ့ဘသူလက်ချက်နဲ့တည်ဆုံနေဆိုတာကိုရဲတွေကစုံစမ်းနေပါတယ်။ဌာနတိုင်းနာအဖွဲ့ကြေကြာမေလအစောပိုင်းနဲ့ကစတင်တဲ့ပြည်ပက်ကကြောင့်အခုချိန်ထိတည်ဆုံရသူ80တဲ့မနည်းရှိပြီးလူပေါင်း4000လောက်အိုးအိမ်ဆန့်ခွာထွက်ပြေးနေကြတာဖြစ်ပါတယ်။
အိန္ဒိယအရှေ့မြောက်ဒေသအာတန်ပြည်နယ်အတွင်းမိုးကြီးရေရှမ်းဖြစ်နေတဲ့အတွက်မနေ့ကစနေနေ့အထိအခြေအနေတွေဆက်လက်ဆိုးဝါးနေပြီးရွာပေါင်း40ကျော်လောက်ရေမြုပ်ကာဒေသကနေအခက်အခဲကြုံနေရပါတယ်။အာတန်ပြည်နယ်ဘာပီတာခရိုင်အတွင်းရေကြီးနေတာဖြစ်ပြီးလူပေါင်း1000လောက်ရေဘေးတင်နေပါတယ်။မိုးရသည့်အတွင်းမိုးရေကြီးရေရှမ်းတာနဲ့မြေပြိုတာတွေဖြစ်တတ်ပြီးဒေသခံတွေအိုးအိမ်ဆွန့်ခွာဘေးလွရာကိုထွက်ပြေးရတာတွေလည်းရှိပါတယ်။ပြီးခဲ့တဲ့ဇွန်လ29ရက်နေ့ကြာတာပရင်းနေ့သတင်းတွေမှာဖော်ပြချက်အရမိုးကြီးရေရှမ်းမှုကြောင့်အာတန်ပြည်နယ်အတွင်းအနည်းဆုံးလူ9ဦးသေဆုံးပြီးရွာပေါင်း253ရွာရေဘေးသင့်နေပါတယ်။အိုးအိမ်ပျက်စီးပြီးအိမ်မွေးကျွဲနွားတိုးစိတ်တိရိစ္ဆာန်တွေလည်းရင်းနှစ်သေဆုံးတာတွေရှိပါတယ်။ကမ္ဘာပေါ်ကအရှေ့လျှာဆုံးမြစ်တွေကဒဇင်းဖြစ်တဲ့မြမပုဒ္ဒရာမြစ်ဟာဒေသတွင်းဖြတ်တန်းစီးဆင်းပြီးမိုးရင်းအခါမြစ်ရေရှမ်းတက်တဲ့အတွက်မြစ်ချောင်းတလျှောက်ရွာပေါင်း1000လောက်ကလူပေါင်း3000ကျည်ရေဘေးသင့်လေရှိပါတယ
်။ View American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 11.3 540 kHz 8433 551 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာစနေနေ့ကရုရှားတပ်တွေရဲ့ပစ်ခတ်မှုကြောင့်3ဦးသေဆုံးခဲ့ရပြီးတော့ဒဏ်ရာသူက12ဦးခွန်ဦးလောက်ရှိနေတယ်လို့ယူကရိန်းအာဏာပိုင်ကပြောပါတယ်။တစ်ချိန်တည်းမှာပဲရုရှားတွေရဲ့ချူကျော်ရာကိုခန်းနေရတဲ့ယူကရိန်းကိုထောက်ခံကြောင်းပြတာတွေနေနဲ့EU ဥရောပသမဂ္ဂမှာအလက်ကျဥက္ကဋ္ဌအဖြစ်စတင်တာဝန်ယူတဲ့ဂျလာတီရဲ့နေမှာပဲစပိန်ကဝန်ကြီးချုပ်ပေဒရိုရှန်ဆက်စ်ကမြို့တော်ကီယက်ကိုလာရောက်ခဲ့ပါတယ်။ယူကရိန်းရဲ့တွန်းလှန်တိုက်ခိုက်မှုဘလောက်ပဲကြာကြာအတူတူကရက်တီမှာဖြစ်ကြောင်းယူကရိန်းလွှတ်တော်မှာမိန့်ခွန်းပြောကြားစဉ်အတွင်းဝန်ကြီးချုပ်ရှန်ဆန်ချက်စ်ကတကြေပေးပါတယ်။ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာလည်းစပိန်ဝန်ကြီးချုပ်ကစပိန်နိုင်ငံကနေယူကရိန်းအတွက်လက်ပတ်တင်ကား၄စင်းနဲ့တန်ကြပ်ကားတွေပါဝင်လက်နက်ကြီးတွေနောက်ထပ်ပို့ပေးမှာဖြစ်ကြောင်းပြောပါတယ်။ဒါ့အပြင်ရွေးရှားပြောင်းရွှေ့နိုင်တဲ့ဆင်းရုံတရုံပေးမှာဖြစ်ပြီးယူကရိန်းပြန်လည်တည်ဆောက်ရေးအတွက်တော့နောက်ထပ်ယူရိုငွေ55သန်းချထားပေးမှာဖြစ်ကြောင်းပြောပါတယ်
။ရုရှားခြေစားတပ်ဖွဲ့ကောင်းဆောင်ယက်ဗဂနီပရီကောရှင်းရဲ့လက်နက်ကင်ပုံကံမှုဟာရုရှားအစိုးရကိုအကြတဲ့ဖြစ်စေပြီးသမ္မတပူတင်ရဲ့ယူကရိန်းစစ်ပွဲကိုထိခိုက်ယိုယွင်းစေတယ်ဆိုတာကိုပေါ်ပြနေတယ်လို့အမေရိကန်ထောက်လှမ်းရေး CIA ရဲ့အကြီးအကဲဝီလျံဘန်းစ်ကစနေနေ့တုန်းကပြောဆိုလိုက်ပါတယ်။သမ္မတပူတင်ကတော့ပြည်တွင်းစစ်ဖြစ်မဲ့အခြေအနေကိုရှောင်ရှားနိုင်ခဲ့တဲ့အတွက်ရုရှားတပ်ဖွဲ့တွေကိုကျေးဇူးတင်ကြောင်းပြောဆိုခဲ့ပါတယ်။1918ခုနှစ်ကဖြစ်ပွားခဲ့တဲ့ရုရှားတော်လှန်ရေးနှစ်ခုကြောင်းအခက်အခဲဖြစ်ရတဲ့အခြေအနေတွေနှိုင်းယှဉ်ပြီးပြောဆိုခဲ့ပါတယ်။ယူကရိန်းကိုကျူးကျော်မှုနဲ့စစ်ပွဲဆင်နွှဲတဲ့ရုရှားစစ်ပဲဥဆောင်မှုတွေဟာဥဆောင်မှုတွေနဲ့ပတ်သက်တဲ့ရုရှားအစိုးရရဲ့အကြောင်းပြချက်တွေဟာရိုးသားမှုမရှိဘူးဆိုတာကိုကျေးဇူးတပ်ဖွဲ့ကောင်းဆောင် precaution ကသူ့ရဲ့လောက်ရနဲ့ဖော်ပြလိုက်တာဖြစ်တယ်လို့ CIA အကြီးအကဲ William Burns ကဗြိတိန်နိုင်ငံ Oxfordshire Ditchley Foundation မှာပြုလုပ်တဲ့ American ဗြိတိန်ဆက်ဆံရေးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။ William Burns က2005ခုနှစ်ကနေ2008ခုနှစ်အထိရုရှားဆိုင်ရာ American တန်အမတ်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2021ခုနှစ်မှာ CIA အကြီးအကဲဖြစ်လာခဲ့ပါတယ်။ Precaution ရဲ့လက်နက်ကင်ပုံကံမှုဟာရုရှားအစိုးရအတွက်လက်နက်ကင်စိန်ခေါ်မှုအကြအတဲတစ်ခုဖြစ်တယ်လို့ပြောဆိုထားပါတယ်
။ Belarus နိုင်ငံမှာတော့စစ်တမ်းရပုံနှံဆောက်ထားတဲ့စခန်းအစ်စ်တွေကိုစနေနေ့ကကောင်းကင်ဂျိုရုဓာတ်ပုံတွေမှာတွေ့ရတယ်လို့ AP သတင်းကပြောပါတယ်။ Belarus အစိုးရကိုတော်လှန်နေတဲ့လက်နက်ကင်အဖွဲ့နဲ့အစိုးရတာဝန်ရှိသူတွေကတော့ဒါရုရှားခြေစားတပ်ဖွဲ့ Wagner ရဲ့တိုက်ခိုက်ရေးသမားတွေအတွက်ဖြစ်နိုင်တယ်လို့ပြောပါတယ်။ ယူကရိန်းနယ်စပ်မြောက်ဖက်မိုင်150လောက်အကွာကအိုစီပိုဗစ်ချီမြို့ပြင်မှာစစ်ခြေစိုက်စခန်းဟောင်းတစ်ခုရှိပြီးအဲ့ဒီမှာအခုသတင်းနှစ်ပတ်အတွင်းမှာပဲဒါဇင်နဲ့ချီတဲ့ရွက်ပြန်တဲတွေထိုးထားတာသူ့ကောင်းကင်ဓာတ်ပုံတွေမှာတွေ့ရတယ်လို့ PLC Planet Lab အဖွဲ့ကပြောပါတယ်ဂျူလ15ရက်နေ့ကရိုက်တဲ့ပုံတွေမှာဘာမှမရှိသေးပေမဲ့ဂျူလ30မှာရိုက်တဲ့ပုံတွေမှာတော့အဖြူနဲ့အဆင်းအဆောက်တွေတန်းစီပြီးဆောက်ထားတာတွေ့ရတယ်လို့ပြောပါတယ်။ပြီးခဲ့တဲ့တရင်ပတ်ထဲရုရှားခြေစက်တပ်တွေမော်စကိုချီတက်ခဲ့ပေမဲ့ဘယ်လာရုစ်ညှိနှိုင်းမှုနဲ့ဆက်မချီတက်ပဲဝက်ဂနာတပ်ဖွဲ့ခေါင်းဆောင်ယက်ဖနီပရီကိုဇင်းနဲ့သူ့တပ်ဖွဲ့သားတွေပြန်ဆောက်ခဲ့ပြီးတော့ဘယ်လာရုစ်နိုင်ငံကသူ့နိုင်ငံရင်းခိုလုံမှုအတွက်ကမ်းလှမ်းခဲ့တာလည်းဖြစ်ပါတယ်။သမ္မတအလက်ဇန်ဒရာလူကာရှန်ကိုကဘယ်လာရုစ်ဟာရုရှားနဲ့ရင်းနှီးတဲ့တိကျလွတ်လပ်မှုရှိတဲ့မဟာမိတ်ဖြစ်ကြောင်းနဲ့သူတို့ဟာဝက်ဂနာအဖွဲ့ကျွမ်းကျင်မှုကိုအသုံးချနိုင်တာကြောင့်သူ့နိုင်ငံထဲစခန်းချဖို့ကန့်လန့်ခဲ့တယ်လို့ကြေညာခဲ့ပါတယ
်။ပြင်သစ်နိုင်ငံမှာအသက်18နှစ်အရွယ်လူငယ်တဦးရဲပစ်ခတ်မှုကြောင့်သေဆုံးတာကိုမကျေနပ်တဲ့အတွက်ဆန္ဒပြရာကနေအထူးရုံးနေဖြစ်ပွားနေတာလေးညဇက်တိုက်ရှိခဲ့ပြီးသေဆုံးသူရဲ့ဇာပနာပြုလုပ်ခဲ့တဲ့စနေနေ့အထိဆက်လက်ဖြစ်ပွားနေပါတယ်။သမ္မတမက်ခရွန်လည်းဂျာမနီကိုသွားမဲ့အစီအစဉ်ကိုဖျက်သိမ်းလိုက်ရပါတယ်။ပြီးခဲ့တဲ့တောက်ကြတွေကမကြင်မနက်ဖြစ်နေတဲ့လူအုပ်ကြီးဟာမော်တော်ကားတွေကိုမီးရှို့ဖျက်ဆီးခဲ့သလိုကုန်တိုက်တွေနဲ့ဈေးတိုင်တွေကိုလည်းဖျက်ဆီးခဲ့ကြပါတယ်။တောက်ကြနေကြကလူပေါင်း1300ကျော်ကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်ဝင်ကြီးက Twitter ကနေဖော်ပြထားပါတယ်။အထူးကြုံနေဖြစ်နေတဲ့နေရာတွေမှာရဲတပ်ဖွဲ့ဝင်အင်အား4,500လောက်ချထားပြီးတန်ကြပ်ကကားတွေပါချထားခဲ့ပါတယ်။စနေနေ့မှာလဲအလားတူလုံခြုံရေးအင်အားတွေကိုအထီးကရုံဖြစ်တဲ့မြို့ကြီးတွေမှာချထားပါတယ်စနေနေ့ကမာဆေးမြို့မှာလဲမျက်ရည်ရိုးဘုံတွေအသုံးပြုပြီးလူစုခွဲခဲ့ပါတယ်အင်ကာနေတုန်းကပဲရစ်မြို့တော်ရဲ့စင်ဂျေဘုံအရပ်မှာရဲတပ်ဖွဲ့ဝင်တဦးပြစ်ခတ်မှုကြောင့်အသက်18နှစ်အရွယ်အယ်ဂျီးရီးယားနဲ့မော်ရကန်မျိုးဆက်လူငယ်တဦးသေဆုံးခဲ့ပါတယ်အင်ကာနေကလေးကစတင်ခဲ့တဲ့အထီးကရုံတွေအတွင်ကုန်တိုက်ဈေးဆိုင်စားတောက်ဆန်ဘဏ်ရုံးအပါအဝင်ဆိုင်ပေါင်း900လောက်လူရဲ့ဖြည့်ဆည်းခံခဲ့ရပြီးတချို့လဲမီးရှို့ဖြည့်ဆည်းခံခဲ့ရတယ်လို့ဗန်ဒါရေးဝန်ကြီးကပြောဆိုပါတယ်အထီးကရုံးတွေဟာမာဆေလွယော်နဲ့ထလူအပါဝင်အခြားမြို့ကြီးတွေကိုပြန့်နှံ့သွားပြီးကားအစီပေါင်း2000ကျော်လောက်မီးရှို့ဖြည့်ဆည်းခံရတယ်လို့တာဝန်ရှိသူတွေကပြောဆိုထားပါတယ်တရင်တွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာဖြစ်ပါတယ်အခုတော့ကျွန်တော်တို့အပတ်စဉ်ကန္တာတွေကိုစတင်ထုတ်လည်ပါမယ်ပထမဆုံးတော့ဒုအတန်အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေကြောင့်အိုးဝင်ဆွန့်ခွာဘေးလွတ်ရာထွက်ပြေးနေရတဲ့လူတွေတန်းတဲ့ချီရှိနေပါတယ်အဲ့ဒီအထက်မှာအဲ့ဒီဒုက္ခရောက်နေကြတဲ့အထက်မှာတက်ကြီးရွယ်အိုတွေလည်းအများအပြားပါဝင်ပါတယ်ဒီအကြောင်းကိုဒုအတန်အစီအစဉ်မှာ Frontier မြန်မာဝိုင်းတော်သားတွေကစူးစီးတိပြတင်ဆက်ထားပါတယ်
ငါတို့အတွက်မပူနဲ့ငါတို့ကအသက်ကြီးပြီမတက်နိုင်တော့ဘူးကံပါအနေနဲ့ကလေးတွေနဲ့မင်းကလေးတွေကြာမို့နင်တို့ကလွတ်အောင်ကြီးလို့အလိုမျိုးပူပြီးသားညာပူတဲ့ပင်ပူပြီးရပ
ါရင်တော့ကြည့်တယ်ခုတော့မရှိတော့ဘူးညာရင်တော့တော့ကျွန်တော်ထော်လာကြည့်နေတဲ့အားတွေနဲ့တကြီးဝွားတွေကိုခေါ်ထုတ်တာမျိုးရှိတယ်အခုတော့ကျွန်တော်အဲ့ဒီအစီအစဉ်မလုပ်နိုင်ပါဘူး
ဝန်းနေစရာကောင်းတာကအခုတလောအတွင်းလူအများအပြားမကြာခဏထွက်ပြေးနေရတာကအလေအကျင့်တစ်ခုလိုတောင်ဖြစ်နေပါပြီ။ပရိပခရင်းနီးလာပြီးဆိုရင်အသက်ပေးလွတ်ရာခိုးလုံရာတစ်ခုခုကိုခဏတာဒါမှမဟုတ်အချိန်တော်တော်ကြာပြေးရှောင်ကြရတာပါပဲ။ဒီလိုအခြေအနေမျိုးမှာသွားလာရခက်ခဲပြီးတော့ကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်နေတဲ့တက်ကြီးရွယ်တွေအတွက်ကတော့အန္တရာယ်ပိုများပါတယ်။တစ်ဖက်မှာလည်းအခြေအနေတွေကပိုဆိုးတထက်ဆိုးလာနေပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံကျွမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီအစီအစဉ်ကို Foundation Heron Day ကတင်ဆက်တာဖြစ်ပါတယ်ဒီတစ်ပတ်ဆောင်းပါးကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာပါဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နံပါတ်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင်
လက်နဲ့ကြည့်နေလေဒီမှာဆိုခဏခဏအထူးခံရတယ်လက်နဲ့ကြည့်နေဆိုလည်းခဏခဏထူတော့အများအမ်းကြည့်နေရတယ်အခုဆိုလက်နဲ့ကြည့်လေအချင်းပေါင်းများလာရနဲ့လေရင်တန်ကျန်နေကြည့်ရတယ်လက်နဲ့ကြည့်ဆိုရှက်ချက်ကိုချက်အလိုကြည့်မိလုံးရဲ့ရဲ့ကြည့်နေတကယ်နေရအောင်တော့အလိုမျိုးဆန်းထွက်တဲ့အချိန်မှာလည်းကြည့်ရတယ်ကြည့်ရတယ်ကြည့်ရတယ် အဲ့လိုပဲဒီနေရင်လာပြီးဆက်နေပြရတယ်အဲ့အဲ့အမေကတော့အခုကတော့ပြချင်းလေပြဘရစီမကြီးတော့ဦးဆိုခမအဲ့လိုညီမှုတိုင်းလေးနော်
ဒေါ်အားမြောင်ရဲ့အသက်60အရွယ်အမေဖြစ်သူဟာသူတည်ပြရစီတော့လို့ဒါတမီးဖြစ်သူကိုမကြာခဏပြောနေပါတော့တယ်အာနာမသိငင်ကတော့တာသမီ6ယောက်မိခင်ဒေါ်ကီခေါ်ဝါဟာမင်းတက်ကသူ့တို့မိသားစုနေအိမ်မှာအေးအေးချမ်းချမ်းနဲ့ဖျားရှစ်ကိုပရိစိတ်ပြီးနေခဲ့တာပါဒေါ်အားမြောင်မှာကအစားအသောက်ရောင်းတဲ့ဆိုင်လေးတစ်ခုရှိခဲ့ပါတယ်အခုတော့သူ့တို့မိသားတစုလုံးစစ်ရှောင်နေရပါတယ်လက်တလောမှာတော့မင်းတပ်မျိုးပြင်ကကြေးရွာတစ်ခုမှာယာယီခိုလုံနေကြရတာပါစစ်အာဏာသိမ်းပြီးမကြခင်မှာပဲစစ်တပ်ရဲ့ခုခံတော်လှန်ရေးအဖွဲ့တွေကြားပြည်ပခတွေဖြစ်လာပြီးအဲ့ဒီအချိန်ကစလို့ချင်းပြည်နယ်မှာမင်းတပ်ဟာတိုက်ပွဲကြီးကြပ်ဖြစ်တဲ့နေရာဖြစ်လာခဲ့ရပါတယ်ဒေါ်အားမြောင်တို့မိသားစုဟာရွာကိုမြန်မာစစ်သားတွေဝင်လာတာလက်နက်ကြီးကြတာနဲ့စစ်လေရင်တန်ကြိုင်တခြားရွာဒါမှမဟုတ်ညီဆက်ရာ၆ကဘာတွေတဲကိုနေပူမိုးရွာမဆောင်ပြေးပုန်းကြရတာငါးကရှိနေပါပြီ
အဲ့လိုဖြစ်ပြီးတော့မှနေမကောင်းပြင်းလေခါရဲအဲ့လိုတဲကလေးထိုးတော့တော့အဲ့တဲကလေးမိုးကမလုံးအမေကအကြီးအကျယ်သွေးတော်ရှိတယ်နေရာအကြီးအဲ့လိုသွေးတော်ပုံဖန်ရှိတယ်ပြီးလို့ရှင်ဒီခေါင်းရောကရှိတယ်အဲ့လိုမျက်စိကမှုန်နေဒူးခေါင်းလေးခေါင်းနာရဲအဲ့လိုမျို
းအသက်60ရှိပြီဖြစ်တဲ့ဒေါ်ကီခေါ်ဝါဟာငကိုအစာရင်ယောဂအခန်းလေးရှိပါတယ်တခြားဘာကိုပြေးရချင်းဆိုအစာအသောက်လည်းရှောင်မရတာကြောင့်ယောဂကပိုဆိုးလာပါတယ်ဒေါ်အားမြောင်ကသူများတောင်းရမှာနေစာအငှားလိုက်ပြီးဝမ်းစာရှာနေရတာပါသူ့ဝင်ငွေကမကျန်းမာတဲ့အမေအတွက်လိုရဲ့ဆေးဝါးနဲ့အစာအသောက်ကောင်းကောင်းတွေဝယ်ကျွေးဖို့မလောက်ကြပါဘူးမင်းတပ်မျိုးနယ်ကစစ်ရှောင်းတွေဟာဒစစရော့နေလာတဲ့အလူရှင်တွေစီကအထောက်ပံ့တွေမှသာမှီခိုပြီးစားတောက်နေရတာပါမင်းတပ်မြောက်ပိုင်းမှာအသက်60နဲ့အထက်စစ်ရှောင်း120ကျော်ရှိပါတယ်အသက်ကြီးသူအများစုမှာနာတာရှည်ယောဂတွေလည်းရှိနေကြတယ်လို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကျန်းမာရေးဌာနကမကြာသေးခင်ကမှကောက်ယူထားတဲ့အချက်လက်ရသိရပါတယ်မမိုင်ကအဲ့ဒီကျန်းမာရေးဌာနရဲ့တာဝန်ရှိသူတူပါပြီးခဲ့တဲ့နှစ်နှစ်နဲ့ရှိရင်စစ်ရှောင်းအကူအညီတွေရတာကလည်း20ရာခိုင်နှုန်းလောက်ပဲရှိတော့တာကြောင့်ဒါကစစ်ရှောင်းပြည်သူတွေရဲ့ကျန်းမာရေးအပေါ်တရားမှုရှိနေတယ်လို့ပြောပါတယ
်။တခါတလေကျတော့ကို့မှာကျတော့ဆေးဝါးလုံလောက်မှုမရှိဘူး။ဥပမာသူတို့အတွက်ရေရှည်ဆွဲတောက်မဲ့ဆေးဆိုတာသိနေတယ်။ဒါပေမဲ့ဥပမာတစ်ခုပေါ့နော်။ Amlong 5 mg ဆိုရင်သူကတက်လုံးဆွဲတောက်မဲ့ဆေးဆိုတာကိုကသိတယ်။ဒါနဲ့ကိုဒီသူတို့ပေးနိုင်ခဲ့တာဒီတလဆာပဲပေးနိုင်ခဲ့တယ်။ဖိုင်းတောက်ရတော့ထုံးစံအတိုင်းခက်တာပေါ့လေ။ရှောင်းဆိုတော့
မြန်မာနိုင်ငံမှာအသက်60ကျော်တက်ကြီးရွယ်ဟောလူဦးရေရဲ့ဆေးရခိုင်နှုန်းရှိပြီးတော့အများစုကကြေးလက်ဒေသတွေမှာနေထိုင်ကြတာဖြစ်တယ်လို့2014ခုနှစ်သကောင်စီရင်အချက်လက်တွေအရသိရပါတယ်။နိုင်ငံရဲ့အစိတ်ပိုင်းတော်တော်များများဟာလည်းဆေးရနာသိမ်းပြီးနောက်ပိုင်းအရင်လိုအေးချမ်းမှုတွေမရှိနိုင်တော့ပါဘူး။သကိုင်းတိုင်းမှာလည်းဒီလိုပါပဲ။အသက်82နှစ်အရွယ်ဒေါ်ကြီးကစစ်တပ်မီးရှို့သွားလို့သူ့အိမ်လေးမရှိတော့တဲ့ခြံဝင်းထဲမှာတဲလေးဆောက်ပြီးနေနေရပါတယ်။တပင်းရင်းမျိုးနယ်ထဲမှာရှိရဲသူ့ရွာကိုစစ်ကြောင်းထိုးလို့ရှောင်ပြေးရတာ6ခေါက်ရှိနေပါပြီ။မနှစ်တုန်းကသူမဖုန်းကြီးကြောင်းမှာဥပုသောင်းနေတော့ကြုံရတဲ့အဖြစ်တစ်ခုကိုမှတ်မိနေပါသေးတယ်။တ
ို့အဲ့လိုဥပုသောင်းကနေပြီးတော့အဲတရားခံရအောင်ဆိုပြီးတော့သွားတော့လဲနေမယ်။ဥပုနေတဲ့သူတို့ကမရှောင်ဘူးလေအဲ့ဒီနေရာတွေကသူကစစ်ကြောင်းတွေပါထိုးလာတော့ဥပုကြောင်းကနေပြန်ပြန်လာတာပြည့်ပြည့်လာတာအဲ့လိုဟာမျိုးတွေလည်းသွားတော့ကြုံရရတယ်ပေါ့။အေးကြောင်းကနေပြန်ပြည့်လာတာတော့ပြန်ပြည့်ပြီးအဲ့ပို့ထုတ်လေးကိုဆွဲပြီးတော့အဲ့လိုပြေးရတာတော့အဲပို့ရချင်တဲ့ဖုန်းကြီးတွေကလည်းမနေဝင်ဘူးဖုန်းကြီးတွေပါအကုန်ပြေးရတာတနည်းရဲ့
ဒေါ်ကြီးကနာတာရှည်နှလုံးသွေးကြောချင်းယောဂရှိသူမို့ပြေးရဆိုပေမဲ့လူငယ်တွေလိုတော့မမြန်ဆန်ဆန်ပြေးနိုင်တာမဟုတ်ပါဘူးမပြေးနိုင်လည်းပြေးရတာပါပဲအိမ်ရောက်ဖို့မနေပြေးလာရပြီးရောက်တာနဲ့တမီးဖြစ်သူဆိုင်ကယ်နောက်ကနေလိုက်စီးပြီးတော့ဉာဏ်နဲ့တည်းအမြန်ဆုံးလွတ်ရကျွတ်ရပြေးခဲ့ရတာပါ
ထိုင်ကနေကျူရတော့ဟိုရွာတွေကလူတွေအများကြီးဆိုတော့ဖြစ်ခွင်တာပါကွယ်ဘူပါကိုဟိုအရင်ရောက်ချင်းကိုကအရင်ရောက်ချင်းနဲ့လမ်းထိုင်ကတွေကလည်းလဲဆိုင်ကလည်းပါကွယ်အဲဟိုရောက်တော့လည်းအဲလူတွေကအများစုတဲရတာဆိုတော့အဲဘယ်သွားတဲရပါမယ်ဘယ်တဲရပါမယ်အဲ့လိုပါအတော်တော်နဲ့သွားတာပ
ါဒေါ်ကြီးရဲ့တငယ်ချင်းဒေါ်မီကလည်းသူနဲ့အတူဖုန်းကြီးကြောင့်မှဥပုသ်ဆောင်နေခဲ့တာဖြစ်ပါတယ်ဒေါ်မီယောက်ျားကတော့လေဖြတ်နေလို့အိမ်မှာကျန်နေခဲ့တာပါဒေါ်မီသမီးကသူ့အဖေကိုဖုန်းကြီးကြောင်းစီခေါ်လာခဲ့ပါတယ်
ငါတို့အတွက်မပူနဲ့ငါတို့ကအတွက်ကြီးပြီမတက်နိုင်တော့ဥကံပါအနေနဲ့ကလေးတွေနဲ့မင်းကလေးတွေကြာမို့နင်တို့ကလွတ်အောင်ကြီးလို့အဲ့လိုမျိုးပူပြီးသားဆရာပူပူတော့ပဲပူပြီးရပါနာလဲလဲနာပါမူလဲငွာပါနော်အမီးဆိုရင်ဒီထွက်ထွက်ပြီးတော့ဖုန်းကြောင်းများနေအလိုဆုံးများအမီးရှိတယ်ထွက်မကြည့်နဲ့အဲ့လိုသားတဲ့ညာတဲ့မိအမီးကခုခုပြီးတော့တော်တော်အဲ့လိုနိုင်ကြည့်ရဒီဒီတို့အင်ကြီးတော့လေတော့မြန်မာဝါရဲ့ရင်းနေဖြူဖြူပြီးတော့
ဒေါ်မီအင်ကမီးရှို့ခံရတဲ့နေတော့မပါခဲ့ပါဘူးအသက်ရှင်ကျန်ခဲ့တဲ့ဒေါ်မီတို့လင်မယားဟာကံကောင်းတယ်လို့ဆိုရမှာပါလှုပ်ရှားသွားလာဖို့ခက်ခဲလို့စစ်ကြောင်းထိုးလာချိန်မပြေးနိုင်တဲ့တကြီးရွယ်ဝတွေမီးရှို့တက်ပြတ်ခံရတာကိုသတင်းတွေမှာအမြဲလိုလိုတွေ့နေရပါတယ်ဆရာနာသိမ်းပြီးကလေးကအသက်ခံရတဲ့အသက်60နဲ့အထက်တကြီးရွယ်ကို290ကျော်ရှိရဲ့လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရည်အသင်း AAPP ရဲ့အချက်အလက်အရသိရပါတယ်။ဒါပေမဲ့ဒီအရေးအတွက်ဟာအာဏာသိမ်းစစ်တပ်နဲ့တူတက်သားတွေကြောင့်တည်ဆုံရတာတွေပဲရှိပါသေးတယ်။ဒါအပြင်တခြားအကြောင်းတွေကြောင့်တည်ဆုံရတာတွေလည်းရှိပါတယ်။ဒီပရင်မျိုးနယ်စစ်ရှောင်းကူညီရေးအဖွဲ့ကမြေပြင်တာဝန်ခံကိုကျော်ကျော်ကတော့ဒီပရင်မျိုးနယ်တွေကရွာတချို့မှာမီးရှို့တက်ခံရတဲ့တကြီးပိုင်း9ရောက်ရှိရဲ့လို့ပြောပါတယ်။အရင်ကအရေးပေါ်ဖြစ်လာရင်တကြီးရွယ်တွေကိုဦးစားပေးရွှေ့နိုင်ခဲ့ပေမဲ့အခုတော့ဆက်မလုပ်နိုင်တော့ဘူးလို့သူကပြောပါတယ်
။ရင်းနှီးတော့ကြည့်တယ်အခုတော့မရှိတော့ဘူး။ရင်းနှီးတော့ကျွန်တော်ထွက်လာကြည့်နေကားတွေနဲ့တကြီးဝါးတွေကိုခေါ်ထုတ်တာမျိုးရှိတယ်။အခုတော့ကျွန်တော်အဲ့ဒီစီစဉ်မလုပ်နိုင်ပါဘူး။အဲ့ဒီဒီစက်ရာလေးလည်းပဲသူတို့ချိန်ဆထားပြီးတော့လိုက်သွားတာ။ဟောအဲ့လိုပဲရှိပါတယ်။ရင်းနှီးတော့ကျွန်တော်တရားလုံးဒီနေ့အမ်ဇက်ဝန်ယုံလေအဲ့ဒီအုပ်စုတစ်ခုလုံးမှရှိတဲ့ဟာတွေအဲ့လိုမျိုးခေါ်ထုတ်ကြရတာဟာအဓိကကဘာလို့ဆိုတော့စီဝလဲဈေးကြီးတာပါတာပေါ့ဟုတ်လား
သူတို့တကယ်လိုအပ်နေတဲ့အကူအညီထောက်ပံ့တွေရဖို့ကတော့မျှော်လင့်ချက်မဲ့နေသေးပါလုံခြုံမှုကိုချိပါချင်းချောက်မှုတွေအမြဲလိုလိုကြုံနေရတာကြောင့်အများစုဟာရုပ်ပိုင်းကစိတ်ပိုင်းမှာထိခိုက်မှုတွေရှိနေကြတယ်လို့စစ်တမ်းတွေကသုံးသပ်ကြပါတယ်ဒီလိုပူပယ်မှုမျိုးကိုမိလောင်သွားတဲ့သူတို့အိမ်နာယာယီတဲဆောက်ပြီးနေနေရတဲ့ဒေါ်ကြည်တို့မိသားစုကအမြဲခံစားနေကြရတာပ
ါဘယ်လိုပဲကိုကချမ်းချမ်းသာသာနေနေတရားလေးနဲ့ပဲနေနေအဲဘယ်ချေဘယ်ရီကလာမမမသိဘယ်ချေနှက်ပြမမမသိအဲ့လိုပါပဲသူတို့ကမဝင်ပါမယ်လို့တိမ်ကားနေပြီးတော့သူတို့ဝင်နှက်ပြလို့ရှိရင်အဲဘယ်ချေနားလေကြာမယ်လို့မသိတော့ရွာကလည်းအဲ့ဒါကိုစောင့်နေရတာအဲ့လိုတွေကြာပြီးတော့ဆုံးရှုံးတဲ့လူတွေလည်းအများကြီးပဲကွာအဲညာပဲတလီခါကြတော့လေစိတ်ထဲကလေးပြားလေးလာတယ်လို့အိမ်မက်တွေလည်းမက်တော့တိတ်လို့တော့တိတ်မပြောဘူးပါကွညာလေ
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်တို့တဲ့အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင
်။ဒါကတော့ပြည်တွင်းစစ်အတွင်းဒုက္ခခံစားနေရတဲ့တကြီးရွယ်တွေအကြောင်းတင်ပြထားတဲ့တို့အတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတင်ပြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံမှာ Federal Democracy ပေါ်ထွန်းလာဖို့ကြိုးပမ်းနေတာနှစ်ပေါင်း60ကျော်မျိုးဆက်30ရှိနေပြီဖြစ်ပါတယ်။မြန်မာဒီမိုကရေစီရေလှုပ်ရှားမှုမှာနှစ်ပေါင်း30ကျော်အတွေ့အကြုံရှိသူဒေါက်တာမြင့်ချွန်နဲ့ဦးတင်မောင်တန်းတို့ဆက်သွယ်မြင်ပြပြီးဒီမိုကရေစီလူခွင့်နဲ့ခေပြိုင်ကဘာအစီအစဉ်မှာတင်ဆက်ထားပါတယ်။
ကမှာတော့ဆရာဝန်တဦးဤဒေါ်လာရေးအတွေ့အကြုံစာအုပ်ကိုရေးသားခဲ့တဲ့ဒေါက်တာမြင့်ချိုရဲ့အတွေ့အကြုံတွေကိုဝေပြပေးချင်ပါတယ်။နှစ်ပေါင်း30ကျော်ဒီမိုကရေစီလှုပ်ရှားမှုကိုဆောင်ရွက်လာခဲ့တဲ့ပုဂ္ဂိုလ်ဦးပါ။မင်္ဂလာပါဆရာကြီ
း။မင်္ဂလာပါဆရာ
။ဟုတ်ကဲ့ဆရာစာအုပ်လေးကိုမက်ဆေ့စကားလေးနည်းနည်းပြောပြပေးပါဆရာ။အကျဉ်းပေါ့
။ဟုတ်ကဲ့ကျွန်တော်မြန်မာဒီမိုကရေစီလှုပ်ရှားမှုမှာနှစ်ပေါင်း30ကျော်တာဝန်မြင့်မျိုးထမ်းဆောင်ခဲ့တဲ့ကာလအတွင်းပေါ့လေ။ကျွန်တော်စီမှုလက်ဆွဲတို့လူခွန်ရေးလက်ဆွဲတို့စသည်ဖြင့်အဲ့ဒီစာအုပ်တွေရေးခဲ့တဲ့ပြင်တော်လိုင်းအတွေ့အကြုံတွေကိုကျွန်တော်၃ဘိုင်းခွဲပြီးတော့ဆရာဝန်တို့ဦးတော်လိုင်းခီးပထမတွဲဒုတိယတွဲတတိယတွဲဆိုပြီးကျွန်တော်တို့เนาะထုတ်ဖို့တုတ်ခဲ့ပါတယ်ပထမတွဲကတော့နေဇတ်ဒေတာအတွေ့အကြုံဒုတိယတွဲကတော့နိုင်ငံတကာအတွေ့အကြုံတတိယတွဲကတော့အော်စတြေးလျနိုင်ငံမှာလှုပ်ရှားတဲ့အတွေ့အကြုံဖြစ်ပါတယ်ဆရာ
ကျွန်တော်တို့ရဲ့ Maragaya democracy, Loshabu Kaya, who did him a piece of Debe, Sella Doria, near Chenivari. So, say a twitch only, Dega. A diga chedu, William, and so, but my own chedding, as ya, blue chen new, William, you might have.
Okay, to not a twitch on what she can be raw. But I'm not the Dinsaga peach in a rat. General, a diga, Yamaning, I eat Pietanaria. No, Pama Tainta Amyazu, you sage jadu. Democracy safe only that a cool lady moho came here. Limuzu dying daddy, you sage jadu. Throw a dandu in a co by Piada Queen, so show move to cool the jowl and moho came here. Tina cool room chinny, eh? Democracy safe only petana. Dying daddy, eh? Dandu in a co by Piada Queen, so show me petanari, Surago. Jeropi do Alunga, Timapu Lakanjabo, Yejibare. Tina cool Amakana in Naga.
ကျွန်တော်တို့ဖယ်ရယ်ဒီမိုကရေစီစနစ်တာဖြစ်ပြီးတော့ဒါကိုတားဆီးပိတ်ပင်နေတဲ့ပုံရံတွေကိုကျွန်တော်တို့ကအားလုံးစုပေါင်းပြီးတော့တိုက်ပွဲဝင်တော့ကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ်။ဟုတ်ကဲ့ဆရာ။ဒီဖယ်ရယ်စနစ်ကိုထူထောင်မယ်ဆိုတာကလည်းနိုင်ငံရေးအားစုတော်တော်များများပေါ့နော်။ဒါကလက်ခံထားပြီးဖြစ်တယ်ဆိုတော့ဆရာတိုက်တွန်းချင်တာပို့ပြီးတိတိကျကျပြောရရင်ဘာလို့ပြောရမလဲ။ ပြပါဘုံမှာတရား96နားနိုင်ငံရှိတဲ့ထဲမှာတကယ်ဖယ်ဒရယ်စနစ်ကိုကျင့်သုံးတာ25နိုင်ငံပဲရှိပါတယ်။ဒါပေမဲ့သူကလူရဲ့ဒေသခံနှုန်းရှိတယ်လို့သိရပါတယ်။အဲ့တော့အဲ့ဒီနိုင်ငံ25နိုင်ငံကောင်တော့မှဖယ်ဒရယ်စနစ်ကတပုံစံနဲ့မဟုတ်ဘဲနဲ့သူ့နိုင်ငံနဲ့ကိုက်ညီတဲ့ဖယ်ဒရယ်စနစ်မျိုးကိုပဲကျင့်သုံးကြတာကိုတွေ့ရပါတယ်။အဲ့တော့မြန်မာနိုင်ငံမှာလည်းကိုယ်နိုင်ငံနဲ
င်းချက်တော့ရှိပါတယ်အဲ့ဒါဆိုတော့လူမျိုးတစ်မျိုးတည်းကပဲအများစုရှိနေတာမဟုတ်တဲ့ကျွန်တော်တို့အေယာဗရီတိုင်းလိုလိုတနင်္သာရီတိုင်းလိုလိုနေရာမျိုးမှာကြတော့ကျွန်တော်တို့သီးသန့်နာမည်တစ်ခုနဲ့ကြီးနေအဆင့်သတ်မှတ်ပေးသင့်နေပါတယ်အဲ့တော့လွန်ခဲ့တဲ့ကာလတုန်းကလည်းကျွန်တော်တို့ဒီသဘောထားမျိုးကိုတော်လိုင်းဖို့ရှိတော်များများကနေဆက်မှာကျွန်တော်တို့သဘောတူဆွေးနွေးခဲ့ကြပါတယ်အကြောင်းမို့လို့ဒီကိစ္စကိုပြည်တော်စုအစိုးရနဲ့ပြည်နယ်အစိုးရတွေကြားမှာအာဏာခွဲဝေတဲ့ကိစ္စတွေအပါအဝင်အရေးကြီးတဲ့ဖေဒရယ်ကိစ္စတွေကိုအမြင်ကြည်ကြဲနဲ့ဆွေးနွေးညှိနှိုင်းသွားကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဆရာဒီဖက်ဒရယ်ကိစ္စကတော့ကျွန်တော်တို့ထပ်ပြီးတော့ဘူးတစ်ခုတည်းဆွေးနွေးရမှာမို့ကျွန်တော်ဒီမှာပဲရပ်ထားချင်ပါတယ်ဆက်ပြီးတော့မမေ့မြန်းတော့ပဲဒုတိယအနေနဲ့ရောဆရာအတွေ့အကြုံတွေကမျှဝေခြင်းနဲ့တရေစကားဘာများပါလဲခင်ဗျာ
โอเคကျွန်တော်ဖြတ်သန်းခဲ့ရတဲ့အတွေ့အကြုံကမိမိတို့ရဲ့ဒီရေမကျပိုင်းတဲ့အောင်ရုပ်ဖို့ကြိုးစားတဲ့ညံမှာနီလန်းတွေမတူလို့ပြဿနာဖြစ်တာမျိုးတွေကျွန်တော်တို့ကြုံခဲ့ဘူးတယ်တချို့ကလည်းလက်နဲ့ခံတိုက်ဖို့သာအဓိကတချို့ကလည်းနိုင်ငံရေးနီလန်းသာအဓိကဆိုပြီးတော့ပြဿနာတွေဖြစ်ခဲ့ဘူးတယ်ကျွန်တော်ပြောချင်တာက Federal Democracy ပြည်တော်စုပေါ်ထွန်းရေးဆိုတဲ့ရေမကျပိုင်းတဲ့အောင်ရုပ်ဖို့ကြိုးတဲ့ညံမှာကျွန်တော်တို့နိုင်ငံရေးနီလန်းတွေစီရင်နီလန်းတွေတန်တမာကြီးနီလန်းတွေလူလက်ပွဲနီလန်းတွေအများကြီးရှိပါတယ်ဒီနီလန်းတွေထဲမှာကိုနှစ်သက်တဲ့နီလန်းတွေကိုကျင့်သုံးပါမတူညီတဲ့အပေါ်မှာတော့မလိုလားအပ်ပင်နဲ့အငင်းပွားတာမျိုးတွေတစ်ခုနှစ်ခုဆန့်ကျင်တာမျိုးတွေမလုပ်ဘဲနဲ့မိမိတက်တဲ့နီလန်းကိုအသုံးပြုပြီးတော့တခြားနီလန်းတွေနဲ့ပါဟန်ချင်းညီညီစနစ်တကျညှိနှိုင်းဆောင်ရွက်သွားကြဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဆိုတော့ဆရာဒီကျွန်တော်တို့ညီနိုင်ဆွေးနွေးပြီဆိုတဲ့ခါကျတော့လက်ရှိညီနိုင်ဆွေးနွေးနေတဲ့နီလန်းကတော့ဘလို့ဟာကွက်လေးတွေချူရင်းချက်လေးတွေရှိနေပါတယ်ဆရာဘလို့များချံပေးချင်ပါ့မယ
်ဟုတ်ကဲ့ဒါလည်းကျွန်တော်အတွေ့အကြုံကဆိုရင်ဒါဒီကိုဖြည့်ရှင်းတဲ့ခါမှာကျွန်တော်တို့ရဲ့ညီမကြီးပန်းတိုင်တွေခြိုင်ဆွဲတဲ့လမ်းစဉ်တွေအတွေ့အကြုံယူဆတွေသဘောထားအမြင်တွေလုပ်ငန်းတွေပေါ်မှာကျွန်တော်တို့เนาะပုံသဘောတူချက်ရအောင်ဆေးရှင်နဲ့ကြိုးပမ်းမှုလိုပါတယ်တကယ်လို့အမြင်ငင်းမတူလို့မိဘအတွင်းအငင်းပွားတာမျိုးတွေရှိလာမယ်ဆိုရင်လည်းပဲဆန့်ကျင်တဲ့အခြေအနေမရောက်သွားအောင်ကျွန်တော်တို့ဂရုစိုက်ဖို့လိုပါတယ်ဒီတော့ကျွန်တော်တို့ကပုံသဘောတူညီရဖို့ဆိုတာအပြန်လာအတိမပြုနဲ့လေးစားမှုတွေနော်ညှိနှိုင်းဆွေးနွေးလိုမှုအပေးယူအလျှော့တင်လုပ်လိုမှုထိတ်ထိတ်ရင်ဆိုင်မှုမျိုးတွေကိုလျှော့ချနိုင်မှုနောက်ပြီးတော့ဘုံသဘောပြုရအောင်ကြိုးစားမယ်ဆိုတဲ့စစ်ဆန္ဒရှိမှုလိုအပ်လာရင်ကျွန်တော်တို့ဂျောင်းဝင်စစ်ဆတ်ဖြစ်ရှင်းပြတာကိုလက်ခံနိုင်မှုစတာတွေ ဒီမူတွေရှိဖို့လိုပါတယ်အဲ့ဒါလိုအားလုံးလက်ခံနိုင်တဲ့မူတွေနော်ချမှတ်နိုင်နိနာရန်တရားတွေကိုကိုယ့်ဘာသာကိုချမှတ်နိုင်မှာဆိုရင်အများကြီးအကျိုးရှိမယ်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆာဒီနောက်ဆုံးချက်အနေနဲ့ဟောကျွန်တော်တို့ဆရာအနေနဲ့ပေါ့နော်ကျွန်တော်တို့ဘယ်လိုများပြင်စကားပါခြင်းပါလဲခင်ဗျာ
โอเคတက်ကြသတင်းစကားတော့ဒီလှုပ်ရှားမှုမှာပါနေကြတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့ပေါ့နော်ဒီဒီမိုဆီစံတန်ဘိုးတွေနဲ့ကျင့်စဉ်တွေကိုသိရှိနားလည်ဝင်စားမကဘဲနဲ့ online ကာလမှာတွေကလက်တွေ့ကြည့်ကြံအားထုတ်ချဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဆရာဒီစံတန်ဘိုးနဲ့ကျင့်စဉ်တွေကဟိုချထားလာသေးတယ်လို့ကျွန်တော်တို့တွေ့တွေ့နေရတယ်ဒါပေမဲ့ဒါတွေကိုလက်တွေ့ကျင့်သုံးလာအောင်ပေါ့နော်ကျွန်တော်တို့ဒီဘယ်လိုပြောမလဲအာလောက်တဲ့စနစ်ပေါ့enforcement mechanism ရှာတော့ကျွန်တော်အားနေကြတာပြရတယ်တချို့ဆိုလို့ရှိရင်တော့ကျွန်တော်လက်တွေ့တော့ဒါလုံးတို့မှလုံးလွယ်ဒါနဲ့ပတ်သက်ပြီးတော့ဆရာပါများပြောချင်ပါလိမ့
်ဆရာပြောရမှာပါလေဟိုအဖွဲ့တိုင်းမှာသူ့ရဲ့စံတန်ဘိုးကြီးနော်ညောင်မချစ်ပန်းတိုင်နဲ့စသည်ဖြင့်ချမှတ်ထားတာရှိပါတယ်အဓိကကတော့ကိုယ့်ရဲ့စံတန်ဘိုးကြီးကိုလေးစားလိုက်နာဖို့လိုတယ်လို့အားလုံးနဲ့စုပေါင်းလှုပ်ဆောင်တဲ့ခါမှာလေဒမုန်စီစံတန်ဘိုးကြီးကိုနော်ပူတွေဒီစားလဲနာဖို့ရည်ကြီးပါတယ်အထူးသဖြင့်တူချင်းတစ်ဖွဲ့ချင်းပုံမှာလေးစားပြီးတော့သူ့ရဲ့ရွေးချယ်ပိုင်ခွင့်ကိုအတိမပြုဖို့လိုတယ်မတူကွဲပြားတာတွေဆက်ညင်ဘက်ယူဆတယ်ကိုလည်းတင်းကြီးခံဖို့လိုတယ်ညှိနှိုင်းဖို့လိုတယ်နောက်လွတ်လွတ်လပ်လပ်ပြောဆိုတာတွေနော်ဆွေးနွေးတာတွေဒါတွေကိုလည်းကျွန်တော်တို့ကလက်ခံပေးဖို့လိုတယ်နောက်လူတိုင်းကိုတန်ဖိုးထားအဖွဲ့တိုင်းကိုတန်ဖိုးထားပြီးတော့အဖွဲ့ကြီးတာငယ်တာပုံမှာအဓိကမထားဘဲနဲ့ပြင်းပြတတာကျွန်တော်တို့ဆက်ဆံဖို့လိုတယ်အဲ့ဒါတို့တရားမျှတဆိုတာဆက်ဆံတယ်ဆိုရင်တော့ပို့ပြီးကျွန်တော်တို့နားလည်မှုတွေပို့ပြီးရလာနိုင်မယ်ပို့ပြီးအလုံးလုံးလို့ပို့ကောင်းလာမယ်စုစည်းမှုနဲ့ညီညွတ်ရေးကိုပြတ်ပြားစေမယ့်အရာတွေကိုလည်းကျွန်တော်တို့ရှောင်ရှားနိုင်မယ်လို့ကျွန်တော်ထင်တယ်ဒီအတွက်မိမိတို့အချင်းချင်းပဲညှိနှိုင်းပြီးတော့ဤနာရန်တရားကိုတော့ချမှတ်ထားသင့်တယ်လို့ကျွန်တော်ယူဆပါတယ်ဆရာ
ဟုတ်ကဲ့ဆရာဒီအချိန်လဲဆရာပြည့်ကနေပြီဆိုတော့နောက်ဆုံးအနေနဲ့ဆရာဘာလေးများထပ်ဖြစ်ပြီးတော့ဆရာပြန်စကားပါကြပါလေခင်ဗျာနောက်ပိုင်းဒီမိုကရေစီလှုပ်ရှားနေကြတဲ့သူတွေကိုပေါ့နော
်โอเคစရုပ်ထရသတင်းစကားတော့လေကျွန်တော်တို့ဒီမျိုးစုတိုင်းသားတော်လိုင်းအဖွဲ့စီ EAO ဒီနိုင်ငံကြီးပါတီနဲ့အဖွဲ့ဒီအရပ်ဖွဲ့စီ CSO ဒုရုချီပြုဖွဲ့စီ CBO ဒီအနေနဲ့မိမိတို့ရဲ့တည်သက်ရေမချက်ပိုင်းတွေကိုဦးစားပေးရတာရှိပေမဲ့တော်လိုင်းတစ်ခုလုံးရေမချက်ပိုင်းတွေကိုမြေမြေဖို့အတွက်အဖွဲ့တွေကြားထဲမှာပေါ့နော်ဘုံသဘောတူညီချက်တွေညှိနှိုင်းမှုတွေနဲ့လုပ်ငန်းတွေကိုအကောင့်တွေဖွင့်နိုင်အောင်အမျှော်မြင်ရှိရှိနဲ့ကြိုးပမ်းပေးကြပါလို့ကျွန်တော်နောက်ဆုံးတိုက်တွန်းလိုပါတယ်ခင်ဗျ။ဟ
ုတ်ဆရာဆိုလိုချင်တာကကျွန်တော်တို့ဒီ shared vision နဲ့ share value ပေါ့နော်ကျွန်တော်တို့အကုန်လုံးလက်ခံကြတဲ့အနာဂတ်ပြောင်းမချက်ကိုလို့လက်ခံထားတဲ့ဘုံတန်ဖိုးတွေပေါ့နော်ဒီလိုပြဆိုလိုချင်တာလားခင်ဗျ
။ဒီနေ့ review တော်လာရေးမှာလေကျွန်တော်တို့အဖွဲ့တွေရဲ့စံတန်ဖိုးတွေနဲ့เนาะဒီဖက်ဒရယ်ဒီမိုကရေစီပြည်သူ့ပေါ်ထုံးရေးဆိုတဲ့ vision တွေပေါ့လေညောင်မင်းချက်တွေတူလာအောင်ကျွန်တော်တို့ညှိနှိုင်းဖို့လုံနေသေးတယ်ဆရာတချို့ကအဲ့ဒါကိုသဘောမတူသေးပါဘူးအဲ့တော့ဆက်လက်ပြီးတော့စိတ်ရှိရှိနဲ့အမျှော်မြင်ရှိရှိနဲ့ကြည်ကြည်လေးလေးဖြစ်သွားတဲ့အထိဆက်လက်ပြီးတော့ပေါ့နော်ညှိနှဲဆောင်ရွက်သွားပြီးဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်ကလည်းကျေးဇူးတင်ပါတယ်ဆရာဟု
တ်ကဲ့အခုဆွေးနွေးသွားသူကတော့ဆရာဝင်တူဦးရဲ့ဒေါ်လာရေးအတွေ့အကြုံတွေကိုအတွဲ၃တွဲပေါ့နော်။လာမယ့်အတွဲနဲ့ဆိုရင်အတွဲ၃တွဲရေးသားပြုစုခဲ့တဲ့ဆရာဒေါက်တာမြင့်ချိုဖြစ်ပါတယ်။ကျွန်တော်တမောင်သားပ
ါ။ဒါကတော့မြန်မာဒီမိုကရေစီရေးအကြောင်းကိုဆွေးနွေးတင်ပြထားတဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေပြိုင်ကဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။အခုတင်မောင်တန်းအပတ်စဉ်တင်ဆက်တဲ့အစီအစဉ်ဖြစ်ပါတယ်။VOA ရဲ့တန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မကြမီပဲအပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ပြပေးပါောင်းမယ်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ရဲ့တနင်္ဂနွေနေ့မနက်ပတ်အတန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ဆက်သက်ထုတ်လွှင့်နေပါတယ် Chanoruye Radio Yodan Sisinigo Passing Ganarigo Sala Tolan Oma Pipare, Eddie Tegama Radio Dan Sisinigo Lino Mita and Sanga Kilohertz, Tinit Titonya, Lino Mita Lisa Kilohertz, Kunle Titonya, Lino Mita Nazati Kilohertz, Nashi Kong Aruganile, Taya Natoda Sinemare. Google Salad in Biame Passing Ganari Dema Solution, Asha Nangaye, Lea Siwa Dremia, Uruya Dine Anagakwa, Season Pipare, Patamauzo, Ninegaro, Asha Nangaye, Season with Timpiame. Didabama Timpiatari, a town Yagaro, Cambodia, Ma, a Taikan Nangaye, the Barigo, a Champe, Yangne, Melu, Jingwa Gede, Cambodia, Winjijoye, Facebook, a Congo, Pele Bare, Japan, a Bawin, Asha Nanga, the two Nito, Tati, a Sea Webwe, Teme, a town at two. American nuclear bomb chain and a lay in Korea, Jones of Wapian, then get a town ago. Did about Ashanang and Ye, Cinema, Tanozo Moods, or Gavet and Satabare. Cambodia, when you joke on Sanha, a die can and aid the Marigo. A jump at that can melo change out there. Video go, Facebook on it to send Tolu and get it dread. Do your Facebook go, Zonla Tonsay and it out anima. Facebook Pension Meetup Company got paid like Barry. Bigger January Laredonga, Nampa loaded a can and out of Kuma. Do not do your party, did a CPB party. Ha, pick up Wemma, Mem the Mamu, Julo Nello Suswep, Pelso de A Daikan Nanga eat the Marigo. The young Ubudi Ya Yinsan Jandala. Damam Ho, CPB party when it goes stand up Yakan B, Yakanyam Lalu. Do your Mengonema, Tedwin Pelso Tare video go. Facebook on it, Tolu and get up. Facebook got deep video go pop ya quin pute tabi me. Facebook yet get an article send up your shimpere oversight boat a puega video ha a myapi to go tigaise de a dre. Pil chabo Facebook by shim meet up comedy go jadabri nigga pjosu get up. Now the name of a video go pil chaka be. But if that's the lead than your shire when you joke monsan yet a congo chowla pay like the loo. Instagram go le the bare pay like bare. Diloya go lu kuni a puerega, juzo bare. Akulo, nibina comedy gene, ana shindo, lu kuni kesa a tre, tay tay tuiram yuga, pitina, jala bilu, lu kuni sanchi a pue, HRW ga, Phil Robertsenga, jina gemma, piosu bare. Ana shinega, lumu kuni de go a donkey be, a jampa mugo lonzore a car, tigai song show moody, a miaji pisi bare. Damuri, Cambodia, ma tribi niada, a jamba manero bulule. ตุกก็ပြောสู่เก็บบาระวินิจุฮอนซังก็อเมียปิตุเนี่ยเสร็จตัวโบเฟซบุ๊กไม่ต้องတော့เบเทเลกราม Akulo Chimabe, Japan Winjijo, Fumio Kishidagaro, Lame Zulaila Sati and Senia Dema, Lithuania Nanga, Venius Ma Chimbame, Leto Tati, Sea Wigo Teapo, Season Tarelu, Jolan Sashi and a Bodhune Matosu Gabarem.
Eragetsu, Sohan no Jijoa Iruseba, Lithuania de Kaisa Sarelu,
Chine Pimesoye, Turania Nanga Mapilome, Leto Tati, Sea Wigo Teapo, Season Tavare. Sedebe, Japane, Uroba, Tamaga, Euroe, Tedi, Siwego, Belgium, Jimbabule, Season Tabare.
Did the Renza Shilin Wemabe, Japan Winjijoga, Deone, Pu the Bossam be Tinjanesa Yeshibo, Nape Soya Tawin Shidu, Sensen, Aniga Sadu Losan Bamelu, Jojake Bare. Leto Tedi, Siwego, Teapo, Asha Pacific Didaga, Japan, Tangoria, New Zealand, Australia, Lenangango, Pichar Tabare. Tinato Tati Si Wema, Tione Patate Kisari Shang Shabu, Zonla Tonze Yenidonga, Tioning and Jai Winitana Pioisu Winshidu, Morninga, Kangwe Pioso Gabarem.
Gi Bay Fonghui, Womanway Bay Fonghui, Indang Guanjuda, Shuruhawe Ojo.
Nato Tati Si Wena Patalo, Pioyan. Tio Kisago, I am Tabi Losang Nimesa, Urobane Kabadi, Ninjan, Tinye Dre. A beautiful sound in Niagani, Longnai Boguda, Adiga Tademare.
Japan about when Asia Pacific Lenin and Opecha Tabi, a shinet down the open living case about when the unit patate case are the lame nido take the siwima sunibo shinibare, ဒါအပြင်ဒီအာရှပစိဖိတ်၄နိုင်ငံကိုအာရှဒေသကနေတိုးရဲ့အင်အားစုပုံစံလှုပ်လာတာကိုလည်းတရုတ်ကသဘောမကျဘူးလို့အကဲခတ်တွေကပြောဆိုထားပါတယ်။အခုလိုအချိန်မှာပဲအမေရိကန်နျူကလ িয়ার ဘုံးကျဲနိုင်တဲ့ B-52 ဘုံးကျဲလေယာဉ်ဟာတောင်ကိုရီးယားနဲ့ပူးတွဲစီးရေးလေ့ကျင့်မှုမှာပါဝင်ခဲ့ပြီးတောက်ကြနေကကိုရီးယားကျွန်းကျွယ်ပေါ်မှာပြန်တန်းခဲ့ပါတယ်။ဒီလိုပြန်တန်းခဲ့တာဟာမြောက်ကိုရီးယားမှာလူသိန်းနဲ့ချီပါဝင်တဲ့အမေရိကန်စန့်ကျင်ရေးဆန္ဒပြပွဲအပြီးရဲအနှဲငယ်အကြာမှာပြန်တန်းခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့25ရက်နေ့တုန်းကမြောက်ကိုရီးယားမှာကိုရီးယားစစ်ပွဲ83နှစ်ပြည့်အထိမ်းအမှတ်ကျင်းပခဲ့ပြီးအမေရိကန်စန့်ကျင်ပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်ကိုလက်စားချေတိုက်ခိုက်ဖို့နဲ့အမေရိကန်ကိုရောက်အောင်ပြစ်နိုင်တဲ့ဒုံးလက်လက်တွေရှိနေပြီလို့ကြေညာခဲ့ကြပါတယ်။အခုလိုမြောက်ကိုရီးယားရဲ့ချင်းချောက်မှုတိုးလာနေချိန်မှာတောင်ကိုရီးယားနဲ့အမေရိကန်စီးပွားပူးပေါင်းဆောင်ရွက်မှုတိုးမြင့်လာပြီးအမေရိကန်ရဲ့မဟာဗျူဟာမြောက်ရန်တရားတွေဖြစ်တဲ့အကြီးဆုံးရေငုပ်သင်္ဘောနဲ့နျူကလ িয়ার ဘုံးကျဲနိုင်တဲ့ B-52 အဝေးပြန်လေယာဉ်တွေလည်းတောင်ကိုရီးယားကိုရောက်ရှိနေတာဖြစ်ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာပြန်ပြလိုက်ရပါမယ်။
ဒါကတော့အာရှတိုက်အတွင်းကအဖြစ်အပျက်နဲ့သတင်းအချက်အလက်တွေကိုစူးစီးတင်ပြထားတဲ့အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရပါအခုဆက်လက်ပြီးတော့လည်းရစီးပွားသတင်းများအစီအစဉ်ကိုတင်ပြပါအောင်မယ်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာသွင်းကုန်လုပ်ငန်းအလုံးဗန်စနစ်နဲ့ပဲငွေပေးချေရမယ်လို့စစ်ကောင်စီကတတ်မှတ်လိုက်ပါတယ်မြန်မာနိုင်ငံကကျက်သွန်နေတဲ့ဖိလစ်ပိုင်ကိုတင်ပို့ဖို့ဆွေးနွေးနေကြပါတယ်ဒီလိုသတင်းနဲ့အပြင်တစ်ပတ်အတွင်းလည်းရစီးပွားကုန်လေယာထွက်ကုန်သီးနှံဈေးနှုန်းအနေနဲ့လေယာစီးပွားသတင်းတွေကိုစုစည်းပြီးတော့ Farmer Time Media ကတင်ပြပေးထားပါတယ
်။မင်္ဂလာပါ။လေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာဆိုင်ပြည့်ချစ်သူများရှင်လန်းချမ်းမြေကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်။
မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာမြန်မာတရုတ်ကုန်သွယ်မှုတွေကိုဗန်စနစ်နဲ့သာဆောင်ရွက်ကြဖို့စစ်ကောင်စီကတတ်မှတ်လိုက်တဲ့သတင်းတွေစတင်ပါလေမြန်မာတရုတ်နယ်စပ်ကုန်သွယ်ရေးစခန်းတွေကနေမြန်မာနိုင်ငံတည်းကိုတင်သွင်းနေတဲ့သွင်းကုန်လုပ်ငန်းအလုံးနဲ့ပတ်သက်တဲ့ငွေပေးချေမှုတွေကိုလာမယ့်ဩဂုတ လ၁ရက်နေ့ကစလို့ဗန်စနစ်နဲ့သာဆောင်ရွက်ကြဖို့စစ်ကောင်စီကုန်သွယ်ရေးဦးစီးဌာနကအသိပေးထားတယ်လို့ကုန်သွယ်တွေကဆိုပါလေကိုဗစ်စီးတင်သွင်းတဲ့အခါမှာလေ2023ခုနှစ်ဇန်နဝါရီလ၁ရက်နေ့နောက်ပိုင်းဗန်စီးရင်းနဲ့ဝင်ရောက်ထားတဲ့ပို့ကုန်ဝင်ငွေပမာဏနဲ့သာပြန်လည်တင်သွင်းခွင့်ရရှိမှာဖြစ်ပါတယ်အရင်ကတော့တခြားပို့ကုန်လုပ်ငန်းရှင်တွေရဲ့ကုန်တင်မှုဝင်ငွေတွေကိုပြန်လည်ဝယ်ယူပြီးပြည်ပကနေကုန်တင်သွင်းခွင့်ပေးတဲ့စနစ်ကိုတရုတ်နယ်စပ်မှာစတင်ဖျက်သိမ်းလိုက်တာဖြစ်တယ်လို့မူဆယ်နယ်စပ်ကုန်တယ်တူကပြောပါတယ်အခုလိုတွင်းကုန်ပစ္စည်းတွင်သွင်းမှုနဲ့ပတ်သက်ပြီးစီးကံတင်းကျပ်လိုက်တာက2023ခုနှစ်နှစ်ဆိုင်ပိုင်းမှာစစ်ကောင်စီခေါင်းဆောင်ကကုန်သွယ်မှုလုံငွေမဖြစ်ပေါ်စေဖို့ပြည်ပကနေမလိုအပ်ဘဲကုန်ပစ္စည်းတွင်သွင်းမှုတွေကိုစီစစ်ဖို့ပြောဆိုထားတာကြောင့်ဖြစ်နိုင်တယ်လို့အမိမဖော်လို့တဲ့လုပ်ငန်းရှင်တို့ကတုံ့တက်ထားပါတယ
်ဖိလစ်ပိုင်နိုင်ငံကိုချက်သူနီတင်ပို့နိုင်ဖို့ဆွေးနွေးနေပါတယ်ကျင်းတွင်းထွက်ချက်သူနီကိုအစိုးရချင်းချိတ်ဆက်ရောင်းဝယ်တယ်G2G စနစ်နဲ့ဖိလစ်ပိုင်နိုင်ငံကိုတင်ပို့နိုင်ဖို့ဖိလစ်ပိုင်နိုင်ငံကုန်သွယ်ရေးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးမှုတွေလုပ်ဆောင်နေတယ်လို့ဘီးအနောက်ကုန်စည်တိုက်အသင်းကပြောပါရယ်။လက်ရှိမှာမြန်မာချက်သူငွေကိုတရုတ်၊ထိုင်း၊ဗီယက်နမ်ကုန်သွယ်တွေကသစ်ဖိလစ်ပိုင်နိုင်ငံကိုတင်ပို့နေရတာကြောင့်အကျိုးမြတ်ပုံမူရရှိစေနိုင်ဖို့အတွက်ဖိလစ်ပိုင်ဈေးကွက်ကိုတိုက်ရိုက်တင်ပို့နိုင်ဖို့စီစဉ်နေတာဖြစ်တယ်လို့ဘီးအနောက်ကုန်စည်တိုက်တာဝန်ရှိသူတို့ကပြောပါရယ်။လက်ရှိပြင်တွင်ကျက်သူငွေဈေးကွက်မှာကုန်စည်တိုင်းအဖွဲ့ဈေးကတပိတ်တာကို1800ကနေ2000ကျပ်အထက်ပေါက်ဈေးရှိပြီးရက်ကွက်အတွင်းကလက်လီဈေးကွက်မှာတော့အမြင့်ဆုံးတပိတ်တာကို2800ကျပ်ထိပေါက်ဈေးရှိနေပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့မုန်တိုင်းတန်ကြောင့်ကျက်သူငွေပြက်လက်မှုတွေဖြစ်ပွားနေသလိုဈေးနှုန်းကလည်းအဆမတန်မြင့်တက်နေရကြောင်းပြင်တွင်ထွက်ကျက်သူငွေတွေကိုတင်ပို့ခွင့်ရမယ်ဆိုရင်ဈေးကောင်းရရှိနိုင်မှာဖြစ်ပါတယ်။လက်ရှိမှာတော့ပြင်တွင်းထွက်ကျက်သူငွေကိုတရုတ်ထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုနတ်ဆက်ကုန်သွယ်ရေးလမ်းကြောင်းတွေကနေတင်ပို့နေပြီးစကပူဗီယက်နမ်နဲ့မလေးရှားနိုင်ငံတို့ကိုတော့ပင်လယ်ရေကြောင်းကနေတင်ပို့နေတာဖြစ်ပါတယ်။ပြီးခဲ့တဲ့ဘဏ္ဍာနေ့ကပြည်ပကိုကျက်သူငွေတန်ချိန်3000ကျော်တင်ပို့မှုကနေအမေရိကန်ဒေါ်လာ190လောက်ရရှိခဲ့တယ်လို့ကုန်သွယ်ရေးဦးစီးဌာနကထုတ်ပြန်ထားပါတယ်။
Toba di ziwa, umu yashina mu sanga ni bari. Nimanangama, sitaka ana demi na bai, pi ba de mubu, tachikai mu nebala, toba digu, pi rema, ziwa umu yashina mu, lo sang yelu, nimananga toba di lungashima dinga pio bari. Pi rema, toba di ziwa, yishi kai messi wudra, tobo mu ne sado mu misne mubu, piata hobio la bawe, toba di sabuero, toba di ziyo buero riuba, pilo naibu.
ปีนเส้นนี้จ้าล่ะวะว่าแล้วว่าแต่เปลี่ยนเป็นปูตัวน้อยสีที่ปีนเส้นก็จ้ารอที่ทั้งหมดสีส่วนอยู่ที่เส้นเก็บมาแต่ละวันกูลงตกเก็บลดเจเน่มาเจเน่ว่าทั้งปูมีอุ้มมาแม่มูจะมีอะไรแต่แม่ไม่ได้กับปีนเส้นก็มาหาการเล็กขนาดไหนหาการแต่ละวันแต่ละวันก็เอาไปสีเส้นก็หาการเล็กขนาดไหนมาเชี่ยวชาญที่ดูยังเนี่ยโน้ตีดีกูวิ่งยาวบุ
ซีก็ยังชิมุตั้งชิการมุเนปานีเอตัวยามาทบดีกูเตียวเวนหลังยาวันนี้ปีบ้าเต็มหูเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตียวมุเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตียวมุเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตียวมุเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตียวมุเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตียวมุเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตียวมุเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตียวมุเนปานีบีไทยเนี่ยซีก็กูดาเนซักกันนี่เตีย တရားဝင်တင်မှုရုံချခွင့်ရရှိနိုင်မှုညှိနှိုင်းနေပြီးမြန်မာနိုင်ငံမှာထောပတ်ဒီလက်လန်ထွက်ရှိတဲ့အောက်တိုဘာလမှာစတင်တင်မှုနိုင်ဖို့တောင်သူတွေနဲ့ကုန်သည်တွေကခန့်မှန်းထားကြပါတယ
်ဆက်သွယ်ရတော့ဆက်ရပါပဲကုန်ဘောင်းကြေကျော်ကဆက်ကလာတယ်ဒီကျော်တော့ကဆက်မှန်ပါပူပါခန့်မှန်းနေတယ်ကျွန်တော်ကတော့လေတော့လာလို့မကနာနာတော့ကျွန်တော်တော့ကျွန်တော်တို့ကိတ်မကိတ်ဘူးပေါ့ဆိုတော့ဒီကားရောရှိသေးရောခါအရောက်ဆိုတော့ဟုတ်ကဲ့အဲ့တော့ကျွန်တော်တို့ဒီလောက်ပဲစဉ်းစားနေတော့ဟုတ်ကဲ့
လက်ရှိပြည်တွင်းကရာသီလွန်ထောပတ်ဒီတကီလိုကိုခြံဖြတ်စီ6000ကနေ8000ကျပ်ကြားပေါက်ဈေးရှိပြီးတရားဝင်တင်ပို့ခွင့်ရမယ်ဆိုရင်တော့ထိုင်းနိုင်ငံဈေးကွက်မှာထောပတ်ဒီတကီလိုကိုဘတ်30ကနေဘတ်100အထိဈေးကောင်းရနိုင်တယ်လို့ကုန်တယ်တွေကဆိုပါတယ်မြန်မာနိုင်ငံကထွက်ရှိတဲ့ထောပတ်ဒီရဲ့90ရာခိုင်နှုန်းလောက်ကတရားဝင်ရောင်းချနေရတာဖြစ်ပြီးတရားဝင်တင်ပို့နိုင်ဖို့ဆိုရင်အရေးအသွေးကောင်းမှုပြီးဓာတ်ရုပ်ဘိုးဘွားကင်းစင်ကြောင်းစစ်ဆေးထောက်ခံချက်လက်မှတ်တွေရရှိထားရမှာဖြစ်ပါတယ်
အခုစပီးဇွန်လ27ရက်ကနေ28ရက်နေ့ထိဈေးကွက်အတွင်းအတည်ကျနေပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။နန်းရောက်ဆုံးဈေးကတော့ဈေးကွက်ထဲပစ္စည်းဝင်နေနေရကြောင်းနန်းမျိုးစုံအမြင့်ဈေးမှာအယောင်းဝယ်တွင်နေပါတယ်။ဇွန်28ရက်နေ့ကမန္တလေးကုန်စည်တိုင်းမှာနန်းဖြူသိပ်45ပိတ်တောင်ဝင်တအိတ်ကို34000ကနေ34500ကျပ်ဈေးရှိပြီးတအိတ်ကို3000ကျပ်နန်းညိုကတော့တအိတ်ကို29000ကနေ29500ကျပ်ပေါက်ဈေးရှိပြီး5000ကျပ်နန်းနဲ့စမုံကတအိတ်ကို32000ကနေ34500ကျပ်ပေါက်ဈေးရှိပြီး5000ကျပ်အတီးတီးဈေးမြင့်တက်လာပါဗျ။နန်းဆက်ကနေတရုတ်ဘက်ကိုတင်ပို့မှုရွံ့နေပြီမယ်ပင်လယ်ရေကြောင်းကနေတင်ပို့မှုရရှိနေရကြောင်းအခုလိုဈေးကောင်းရရှိနေတာဖြစ်တယ်လို့ကုန်သည်တွေကဆိုပါတယ်
အခုတပတ်မန္တလေးကုန်စည်တိုင်းဈေးကွက်မှာမြေပဲအနီးလုံးဆန်ဈေးကတိတိတသားကျဆင်းသွားပါတယ်။ဇွန်လ29ရက်နေ့ပေါက်ဈေးကမြေပဲအနီးလုံးဆန်အရှိတပိတ္တာကို8300ကနေ8500ကျပ်ဈေးပေါက်ပြီးတပိတ္တာကို200ကနေ300ကျပ်မြေပဲအနီးလုံးဆန်လုံးဝိုင်းက8600ကနေ8800ကျပ်ပေါက်ဈေးရှိပြီးတပိတ္တာကို100ကနေ200ကျပ်မြေပဲ S1 လုံးဆန်တပိတ္တာကို6600ကနေ6900ကျပ်ဈေးရှိပြီးတပိတ္တာကို100ကျပ်အတီးတီးဈေးကျဆင်းလာပါတယ်အနီစီဆန်ကတော့တပိတ္တာကို9300ကနေ9500ကျပ်ပေါက်ဈေးရှိပြီးဈေးငြိမ်နေပါတယ်အွန်လိုင်းကုန်စည်တိုင်းမှာတော့မြေပဲလုံးဆန်ဖြူကတပိတ္တာကို6900ကျပ်နဲ့ဈေးငြိမ်နေပါတယ်
မီးပူချောင်တုပ်ပစ္စည်းဖြစ်တဲ့ကျစ်သူဖြူကလည်းအခုတပတ်မှဈေးထက်မှန်မြင့်တက်လာပါဗျ။နတ်ဆက်ကုန်သွယ်မှုကနေထိုင်းနိုင်ငံကိုတင်ပို့ရောင်းချမှုရှိနေရကြောင်းဈေးမြင့်တက်လာတာဖြစ်တယ်လို့ကုန်သည်တွေကပြောပါဗျ။ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာဇွန်28ရက်ပေါက်ဈေးအရကျစ်သူဖြူအောင်ပန်းထူတပိတ္တာကိုအမျိုးအစားလိုက်9200ကနေ8900ကျပ်ပေါက်ဈေးရှိပြီးတပိတ္တာကို600ကနေ1000ကျပ်ဝန်းကျင်ထိမြင့်တက်လာပါဗျ။
ကျတဲ့ဖြူကျူကောက်ကတော့တပိတ်တာကိုခုနှစ်ထောင်နေရာကျပေါက်သေးရှိပြီးနေရာကျဈေးတက်လာပါတယ်အခုတင်ဆက်ပေးထားတဲ့တင်းနေစင်းလုံးတွေကအချိန်နဲ့မြပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်ဒါကတော့လေယာစီးပွားသတင်းများအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်
The Pharma Time Media ရာကနေပြီးတော့စူးစီးတိပြတင်ဆက်ပေးထားတာဖြစ်ပါတယ် တနင်္ဂနွေနေ့မနေ့ပဲ VOA ရဲ့အသံလွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်တင်ပြမယ့်အကြောင်းအရာကတော့ဥရုယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတင်ပြထားတဲ့အကြောင်းအရာတွေကတော့ဒီနှစ်နောက်ပိုင်းဝင်လာမယ့် El Nino အပူလိုင်းကြောင့်အရှေ့တောင်အရှနိုင်ငံတွေအပါအဝင်ဩစတြေးလျနဲ့အမေရိကတိုက်မှာပါပုံမှန်မဟုတ်တဲ့ရာသီဥတုမျိုးနဲ့ရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ် Pacific သမုဒ္ဒရာထဲသူ့တဘာဝအတိုင်းဖြစ်ပေါ်လာတဲ့အပူလိုင်းကြောင့်အပူမုန်တိုင်းတွေမိုးသက်ထမှုတွေရေကြီးရေရှမ်းမှုတွေဖြစ်နိုင်သလိုပူပြင်းခြောက်သွေ့တဲ့ဒေသတွေမှာတော့တော်မီလောင်နာတွေလည်းဖြစ်နိုင်ပါတယ်ဥရုယာတီနဲ့အနာဂတ်ကမ္ဘာမှာနားလောင်ကတင်ပြထားပါတယ်
ပြခဲ့တဲ့၃နှစ်အတွင်းလာနီညာအေအေလိုင်းတွေတိုက်ခတ်ခဲ့တဲ့အတွက်ကမ္ဘာအပူချိန်ထင်းသလောက်မဆိုးခဲ့ဘူးဆိုပေမဲ့ဒီနှစ်နောက်ပိုင်းအပူလိုင်းဝင်လာရင်တော့ကြုံတွေ့ရမယ့်အခြေအနေတွေကိုသိပ္ပံပညာရှင်တွေစိုးရိမ်နေပါတယ်။နောက်ဆုံး El Nino အပူလိုင်းတိုက်ခတ်သွားတဲ့2016ခုနှစ်ဟာကမ္ဘာအပူချိန်စံချိန်တင်အောင်မြင့်တက်ခဲ့တဲ့နှစ်ဖြစ်ပါတယ်။အခုဝင်လာတော့မယ့် El Nino အပူလိုင်းနဲ့ဥတုရာသီပြောင်းလဲမှုကိုပေါင်းစပ်လိုက်တဲ့အခါမှာတော့တစ်ကမ္ဘာလုံးစံချိန်တင်အောင်အပူချိန်မြင့်တက်မှုမျိုးနဲ့ကြုံရလိမ့်မယ်လို့
El Nino is not like a storm. El Nino is not going to hit you on Tuesday. El Nino is not going to hit you on Tuesday. El Nino is not going to hit you on Tuesday. El Nino is not going to hit you on Tuesday. El Nino is not going to hit you on Tuesday. El Nino Apulanga, Pientan Lili, Yadi Udugale, Bobi, Pientan Lili, Suret the Bob Chipari.
Pinet the Modia, Yidu, Bobido, Bunwe, Lanidagule, Pinya Shinri, Soi, Nivare. Pacific the Modia, a shiver at Baima, Tamate, Bobido, Bunwe, Larajau, El Nino Apulane, Papa Laraba. El Nino Masake, Mela Ronga, Gaba Pinle, Piamia Abucheha, San Chain Tiamita Nebido, Domia Taramate, Degree, Sinigre, Shigabare. Erilo, Pinleye, Tamate, Bobido, Bunwe Nirajangle, Apulango, Tapido, Akonto, Anton, Apiletilo, Pilana, Nelo, Pinya Shinriga, Piovale.
For 2024, I think is a year that if you're looking for a potential global record in terms of temperatures in El Nino,
Natanza Chakuni now by Apujani Seppi, Nientani de Dread, El Nino, Apu Lango, Natane and Sally Guniha, Sanjay de Apuja, Nientame, Nip Chilame, Timare. ဒါပေမဲ့ရာသီဥတုအပြောင်းလဲတွေကမ္ဘာလေတုထဲမှာယုတ်တိရဲ့အပြောင်းလဲတွေလည်းဖြစ်လာနိုင်တဲ့အပေါ်မှာလဲမူတည်နေပါသေးတယ်။အယ်နီညိုကြောင့်စံချိန်တင်အောင်ပူပြင်းလာတာကိုလည်းကျွန်တော်တို့အတိတ်မှာတွေ့မြင်ခဲ့ရပြီးပါပြီ။လူတွေရဲ့လုံရကြောင့်ရာသီဥတုပြောင်းလဲနေတာကိုအယ်နီညိုအပူလှိုင်းကထပ်ပြီးတွန်းအားပေးလိုက်တယ်လို့ဖြစ်သွားတာကြောင့်ပါ။ဒီနေ့အယ်နီညိုကြောင့်ကမ္ဘာစီးပွားရေးဆ
ယ်ဆက်ပြိုးရေးထွက်ကုန်ကုန်ထုတ်လုံးမှုတွေကျဆင်းရုံမကပဲကူးစက်ရောဂါတွေပါပြန့်နှံ့လာနိုင်တာကိုသုတေသနတစ်ခုမှလေ့လာတွေ့ရှိထားပါတယ်ဒီလိုအခြေအနေတွေနဲ့ရင်ဆိုင်ရနိုင်ခြေများတဲ့တိုင်းပြည်တွေကတော့ကြိုတင်ပြင်ဆင်တာတွေရှိနေပါတယ်ပစိဘိတ်သမုဒ္ဒရာရဲ့အရှိကနဲ့အနောက်ဘက်ကိုတက်ခတ်လာတဲ့လေစီကြောင်းတွေနှေးသွားတာတမမဟုတ်လေဖြီအားတွေအပြောင်းလဲဖြစ်ပြီးတော့လေစီကြောင်းတွေပြောင်းလဲသွားတဲ့အခါမှာအယ်လ်နီညိုအပူလိုင်းတွေပေါပေါလာတတ်တဲ့ဆိုပေမဲ့လို့ဘလို့တန်တရာလင်းနေတယ်လဲဆိုတော့တော့သိပ္ပံပညာရှင်တွေအလုံးစုံနားမလည်နိုင်သေးပါဘူ
း In general El Nino tends to be a dry signal across the maritime continent in Indonesia the Philippines
ဒီဘူရပြောရရင် El Nino ဝင်လာမယ်ဆိုတာဟာအာရှကျွန်းစုတဝိုက်နဲ့အင်ဒိုနီးရှားဖိလစ်ပိုင်ကနေဩစတြေးလျမှာဇွန်ဇူလိုင်ဩဂတ်ကနေစက်တင်ဘာလအထိ6တွေ့မဲ့လက္ခဏာဖြစ်ပါတယ်ဒီလို6တွေ့လာရင်တော်မီအန်ဒီရဲ့လည်းပုံများလာပါတယ
်2015နဲ့2016ခုနှစ်ကဝင်သွားခဲ့တဲ့အယ်နီညိုအပူလိုင်းဟာအဲ့ဒီအချိန်မှာတော့စံချိန်တအောင်အပြင်းထန်ဆုံးဖြစ်ခဲ့ပြီးဩစတြေးလျတိုက်ရဲ Great Barrier Reef တနာကြောက်တန်း3မုန်တဘောလောက်တည်ဆုံခဲ့ရတာပါ ပစိဖိတ်သမုဒ္ဒရာအရှေ့ဘက်ပိုင်းမှာအခုလိုအပူချိန်တွေတဖြည်းဖြည်းမြင့်တက်လာတဲ့အခါအဲ့ဒီအပူငွေ့တွေကလီရုတွေရောက်လာပြီးတော့မိုးကြိုးမုန်တိုင်းတွေလည်းဖြစ်လာစေတတ်ပါတယ
် So it's kind of almost a double whammy. You're forming oceans due to climate change and then you have another thumb on the scale of warming related to
ရာသီဥတုပြောင်းလဲမှုကြောင့်ပင်လယ်ရေတွေပူနွေးနေတာကိုထပ်ဆင့်အပူပေးလိုက်သလိုဖြစ်လာစေပါတယ်နောက်ပြီးအယ်နီညိုကြောင့်ပစိဖိတ်သမုဒ္ဒရာတောင်ဘက်ပိုင်းကတန်တာကြောက်တန်းအတော်များများထိခိုက်သွားနိုင်ပြီးအဲ့ဒီကနေပစိဖိတ်သမုဒ္ဒရာအနောက်ဘက်ပိုင်းထိရောက်သွားနိုင်ပါတယ
်အခုလိုလှေပြင်းမုန်တိုင်းတွေဟာ sub tropical jet stream လို့ခေါ်တဲ့ကမ္ဘာတစ်ဝှမ်းလှေစီးကြောင်းတွေကိုပါတက်ရောက်လာစေတဲ့အတွက်အလားတူလက်တီကျူတစ်ဝိုက်ကဒေသတွေမှာလည်းတူညီတဲ့ရာသီဥတုမျိုးတွေဖြစ်လာလိမ့်မယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းပါတယ်အယ်နီညိုအပူလိုင်းနဲ့လာနီညာအေအေလိုင်းဟာဖြားများနှစ်နှစ်ကနေခုနှစ်နှစ်မှာတစ်ကြိမ်စီပေါ့ပေါက်တက်ပါတယ်အယ်နီညိုက6လကနေ12လအထိကြာတက်ပြီးတော့လာနီညာအေးလိုင်းကတော့တစ်နှစ်ကနေ3နှစ်အထိတိုက်ခတ်တက်ပါတယ်။ရာသီဥတုပြောင်းလဲမှုကအယ်နီညိုအပေါ်ဘလို့တက်ရမှုရှိတယ်လဲဆိုတာသူတည်တနာလုံနေစေပါ။ဒီအပူလိုင်းနံကြောင့်အပူချိန်တွေပိုးပြီးတော့မြင့်တက်လာစေတယ်လို့မိုးတဲထမှုတွေပါပုံမိုးအကောင်းလာစေတာကတော့အမှန်ပဲလို့သိပ္ပံပညာရှင်တွေကပြောပါတယ်။ဥတုရာသီပြောင်းလဲမှုကြောင့်အယ်နီညိုနဲ့လာနီညာကြားအပြောင်းလဲတွေဖြစ်လာနိုင်မလားဆိုတာသိပ္ပံပညာရှင်တွေရေရေရရမသိသေးပါဘူး။ဒါပေမဲ့လည်းပင်လယ်သမုဒ္ဒရာရေပြင်တစ်ခုနဲ့တစ်ခုအပူချိန်မြင့်တက်ပုံချင်းမတူဘူးဆိုရင်တော့အယ်နီညိုအပူလိုင်းတွေပုံမိုပြင်ထန်လာမယ်လို့ပညာရှင်တွေကထောက်ပြနေကြတာဖြစ်ပါတယ်။ကျမတန်လာပ
ါ။နားလောင်ပါစင်တင်ပြတဲ့ဥရုယာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ VO ရဲ့အသံလွင့်အစီအစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့တရင်အချင်းကျုပ်တွေကိုဒေါခင်မျိုးသက်ကပြောပြပါအောင်မယ
်ထောင်နှံ33နှစ်ချမှတ်တာခန်းရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးပြန်လည်လျှောက်ထားမှုတွေအတွက်ဒီဇူလိုင်လအတွင်းကြားနာမယ့်အစီအစဉ်ကိုနေပြည်တော်အထူးတရားရုံးကထုတ်ပြန်ခဲ့တယ်လို့အမှုမှလိုက်ပါဆောင်ရွက်ပေးနေသူတွေကပြောပါတယ်ထောင်နှံ3နှစ်စီပြစ်ဒဏ်ချခံရတဲ့ရွေးကောက်ပွဲမဲမတမောင်မှုနဲ့နိုင်ငံတော်လျှို့ဝှက်ချက်အုပ်စုချိုးဖောက်မှုဆွဲချက်နှစ်ခုအတွက်ဇူလိုင်5ရက်ဗုဒ္ဓဖူးနေ့ထောင်နှံပြစ်ဒဏ်9နှစ်ချမှတ်တာခံရတဲ့ရဟတ်ရင်ဝေးမှုပါဝင်အဂတိလိုက်စားမှုဆွဲချက်5ခုအတွက်ဇူလိုင်12ရက်နောက်ဇူလိုင်16ရက်နေ့အင်္ဂါနေ့မှာတော့စကားပြောဆက်လက်ဝဲထားရှိမှုနဲ့ကိုရိုနာဗိုင်းရပ်စ်ကန့်သက်ချက်ချိုးဖောက်မှုပါဝင်ဥပဒေချိုးဖောက်မှုတွေနဲ့ဆွဲချက်တင်ထားတာတွေကိုကြားနာဖို့ရှိပါတယ်။အိန္ဒိယကာကွယ်ရေးဝန်ကြီးဌာနအတွင်းဝင် Greater Armenia ဟာမြန်မာစစ်ကောင်စီကာကွယ်ရေးဝန်ကြီးအပါဝင်တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တရားဝင်ဖြတ်ကျော်မှုကိစ္စ၊မူရင်းဆေးဝါးနဲ့မှန်ခုကုန်ကူးမှုကိစ္စတွေပါဝင်နှစ်နိုင်ငံနယ်စပ်ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အိန္ဒိယကာကွယ်ရေးဝန်ကြီးဌာနကဇူလိုင်2ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အတွင်းဝင် Armenia ဟာမြန်မာနိုင်ငံကိုဂျူလ30ကနေဇူလိုင်1ရက်နေ့ထိတည်ဝင်သွားရောက်တာဖြစ်ပါတယ်။အိန္ဒိယနိုင်ငံအရှိမြောက်ပိုင်းမဏိပူပြည်နယ်ထဲမှာမေလ3ရက်နေ့ကစပြီးဒီကိုးနေဖြစ်ပွားနေရကနေဂျက်တဘရင်းတွေကတော့လူနှုတ်ရဲမနေတည်ဆုံးခဲ့တော့ဆန္ဒပြမှုတွေဖြစ်ပွားပါတယ်။ပြည်နယ်ဝန်ကြီးချုပ်ဘရန်ရှင်းကတော့မဏိပူပြည်နယ်တွင်လုံခြုံရေးအားနည်းတဲ့ဒေသအလုံးပေါင်းလုံခြုံရေးနဲ့ရဲတွေချထားတယ်လို့ပြောပါတယ်။ရုရှားကျေးဇူးတပ်ဖွဲ့ခေါင်းဆောင်ရဲ့ရဲနေကင်ပုံကံမှုဟာရုရှားစစ်တပ်ကိုအကြက်တဲဖြစ်စေတယ်လို့ CIA အကြီးအကဲဝီလျံဘန်းစ်ကစနေနေ့မှာပြောကြားလိုက်ပါတယ်။
တရင်ချင်းကျုပ်တွေကိုဒေါခင်မျိုးသက်ပြောပြသွားတာပါခင်ဗျာဒီကနေ့မနေ့ပဲအတန်လွင့်အစည်းအဝေးတွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတည်းမှာအစည်းအဝေးထုတ်လို့ရင်းမှုကကိုညာဝဲအောင်ဖြစ်ပါတယ်အတန်ဖတ်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ Zubair Attai တို့ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့တနင်္ဂနွေနေ့မနေ့ပဲအတန်လွင့်အစည်းအဝေးတွေလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်ကျွန်တော်တို့ရဲ့အတန်လွင့်အစည်းအဝေးတွေကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်တောတာရှင်မြန်မာပြည်သူများလည်းကိုယ်စိတ်နှပြွှင်လန်းချမ်းမြေကြပါစေကျွန်တော်ကတော့အစီအစဉ်မူဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ
This program has come to you from the Voice of America, Washington.